Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2020ပြည်ဇူလိုင်လ23ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်ပါပါ။ American ဆေးဝါးကုမ္ပဏီကြီး Pfizer နဲ့ German ဆေးဝါးနည်းပညာကုမ္ပဏီ BioNTech SE တို့ပူးတွဲဆန်းသက်တီထွင်နေတဲ့ COVID-19 ကာကွယ်ဆေးအောင်မြင်မယ်ဆိုရင်ကာကွယ်ဆေးထုတ်လုပ်ဖို့Pfizer ကုမ္ပဏီကိုအမေရိကန်အစိုးရကဒေါ်လာ 1.95 ဘီလီယံထောက်ပံ့ဖို့ရှိပြီးဂျာမန်နည်းပညာကုမ္ပဏီကိုတော့ဒေါ်လာ 1,100 ထောက်ပံ့ဖို့ရှိပါတယ်။ဒီကုမ္ပဏီကြီးနှစ်ခုကပူးပေါင်းထုတ်ဖို့ရှိတဲ့ COVID ကာကွယ်ဆေးနဲ့ပတ်သက်လို့အမေရိကန်ကျန်းမာရေးလူသားအရေးမြင့်ဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနတို့နဲ့သဘောတူညီမှုရရှိခဲ့ပြီးဖြစ်ကြောင်းဗုဒ္ဓဘုနေ့ကတီးခြားစီထုတ်ပြန်တဲ့ကုမ္ပဏီတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုကာကွယ်ဆေးအတွက်သဘောတူညီမှုကြေညာချက်ဟာသမ္မတဒေါ်နယ်ထရန့်ရဲ့ရောဂါကာကွယ်ရေးအရှိတ်မြင့်တင်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သလို2021ခုနှစ်ဇန်နဝါရီလမှာအတီးပြူပြီးကာကွယ်ဆေးအရေးအတွက်တန်း300ကိုပေးအပ်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ဂျပန်နိုင်ငံတိုကျိုမှာ COVID-19 ဖြစ်ပွားမှုနှုန်းမြင့်တက်လာတာကြောင့်လာမယ့်နွေရာသီအားလတ်ရဲ့အများပြည်သူပိတ်ရက်၄ရက်မှာနေအိမ်တွေကနေအပြင်မထွက်ကြဖို့တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုကီကဗုဒ္ဓဘူးနေ့မှာပန်ကြားခဲ့ပါတယ်။ဒါ့အပြင်တိုကျိုမှာယောဂကုသသူပေါင်း1000ကျော်ရှိနေကြောင်းသတင်းစာရှင်းလင်းပွဲတစ်ခုမှာကိုကီကပြောကြားခဲ့ပါတယ်။ဒုတိယအကြိမ်တကြော့ပြန်ကိုရိုနာဗိုင်းရပ်စ်ကုသမှုဖြစ်မဖြစ်ဆိုတာသိပ္ပံနည်းကျစမ်းစစ်လေ့လာမှုလုပ်ဖို့လိုအပ်နေပေမဲ့မြို့မှာနေထိုင်သူလူတိုင်းအနေနဲ့ကြိုတင်ပြင်ဆင်ထားဖို့သူကတိုက်တွန်းထားပါတယ်။တိုကျိုမှာဗုဒ္ဓဘုနေ့တနေ့တည်းကုသသူပေါင်း238ယောက်ရှိခဲ့ပြီးပြီးခဲ့တဲ့တောက်ကြနေ့ကတနေ့တည်းကုသခံရသူပေါင်း293ယောက်ထိရှိခဲ့တာပါ။အမေရိကန်ပြည်ထောင်စုချီကာဂိုမှာအင်္ဂါနေ့နှောင်းပိုင်းကဇာပနာအခမ်းအနားတစ်ခုတွင်ပစ်ခတ်မှုကြောင့်လူ15ဦးဒဏ်ရာရခဲ့တဲ့နောက်ကွယ်မှာလူဆိုးကိုင်းအကြမ်းဖက်မှုပါဝင်နေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီပစ်ခတ်မှုဟာဇာပနာအခမ်းအနားကျင်းပနေတဲ့လူငယ်ရဲ့ဂိုင်းနဲ့ပြိုင်ဘက်လူဆိုးကိုင်းဝင်တွေဖြစ်နေတဲ့ပဋိပက္ခနောက်ဆက်တွဲအစိတ်ပိုင်းဖြစ်တယ်လို့လည်းချီကာဂိုထောင်လန့်ရေးအကြီးအကဲBrandon Dunnehan ကဗုဒ္ဓဘုနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အဲ့ဒီသတင်းစာရှင်းလင်းပွဲမှာချီကာဂိုမြို့တော်ဝင် Lori Lightfoot နဲ့အခြားမြို့အုပ်ချုပ်ရေးတာဝန်ရှိသူတွေလည်းအတူရှိနေတာပါတနက်တန်ရာရသူတွေတဲ့နှစ်ဦးကတော့အခြေအနေဆိုးရွားနေတယ်လို့ရဲတွေကပြောပါရယ်အင်္ဂါနေ့နောင်ပိုင်းဇာပနာကျင်းပနေတဲ့နေရာအပြင်ဘက်မလန်းမကန့်မှာရဲကားနှစ်စင်းရှိပေမဲ့လည်းပြစ်ခတ်မှုကဖြစ်ခဲ့တာပါတိုက်ခိုက်မှုတွင်ကြီးစံအခွန်ပေါင်း60ထက်မနည်းတွေ့ခဲ့ရတယ်လို့ရဲတပ်ဖွဲ့အကြီးအကဲ David Brown ကပြောပါရယ်ဒီတိုက်ခိုက်မှုဟာချီကာဂိုကမူရစ်ဆေးနဲ့ဂိုင်းဖွဲ့လှုပ်ရှားမှုတွေရဲ့အကြမ်းဖက်တန်တရားကြီးတစ်ခုဖြစ်တယ်လို့လည်းသူကပြောပါရယ်။ဝါရှင်တန်မှာရှိတဲ့အမိမြေလုံခြုံရေးဌာနကတော့ချီကာဂိုကိုဒါဇင်နဲ့ချီတဲ့ဖက်ဒရယ်လုံခြုံရေးတပ်ဖွဲ့ဝင်တွေစေလွတ်ချထားဖို့ပြင်ဆင်နေပါရယ်။အမေရိကန်ညာနာပစ္စည်းမူပိုင်ခွင့်ကိုတရုတ်ဘက်ကမကြာခဏခိုးယူမှုကြောင့်တက္ကဆက်ပြည်နယ်ဟူစတန်ကတရုတ်ကောင်စစ်ဝင်ရုံးကိုပိတ်ပစ်ဖို့အမိန့်ပေးခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဗုဒ္ဓဘုနေ့ကပြောပါရယ်။ဒိမတ်နိုင်ငံရောက်ရှိနေတဲ့မိုက်ပွန်ပီယိုကဗုဒ္ဓဘုနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ကွန်မြူနီအစိုးရရဲ့အမှုအကျင့်နဲ့ပတ်သက်လို့အမေရိကန်ကရှင်းရှင်းလင်းလင်းစီးသတ်မှတ်လိုက်တာဖြစ်တယ်လို့လည်းပြောပါရယ်။တရုတ်ကမလုံဆောင်မှုဆိုရင်အမေရိကန်ပြည်သူတွေရဲ့လုံခြုံရေးနိုင်ငံရဲ့လုံခြုံရေးနဲ့စီးပွားရေးအလုပ်အကိုင်တွေကိုကာကွယ်ဖို့အမေရိကန်အစိုးရကအရေးယူဆောင်ရွက်ဖို့ရှိနေကြောင်းနိုင်ငံသားရေးဝန်ကြီးကဆိုပါရယ်။ဝန်ထမ်း60လောက်ရှိနေတဲ့ဟူစတန်ကတရုတ်ကောင်စစ်ဝင်ရုံးကိုတောက်ကြနေနောက်ဆုံးထားပိတ်ဖို့အချိန်ပေးထားပါရယ်။အခုလိုအမေရိကန်အစိုးရရဲ့အမိန့်ဟာမကြာသေးခင်ကကမ္ဘာစီးပွားရေးထိပ်တန်းအင်အားကြီးအမေရိကန်နဲ့တရုတ်ကြားဖြစ်လာခဲ့တဲ့ဆက်ဆံရေးတင်းမာမှုကိုအခုအမေရိကန်အစိုးရရဲ့အမိန့်ကပို့ပြီးအရှိန်မြင့်မားစေပါတယ်သတင်းစာရှင်းလင်းပွဲအတွင်းပွန်ပီယိုကပြောကြရမှာတရုတ်ရဲ့ဟူစတန်စစ်စင်ရေးဟာကျယ်ပြန့်တဲ့အကျိုးသက်ရောက်မှုတွေရှိနေတယ်လို့ဆိုပါရယ်အမေရိကန်တနိုင်ငံနဲ့သာမကဥရောပရဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုပါတရုတ်ကခိုးယူနေပြီးအလုပ်ပေါင်းထောင်နဲ့ချီဆုံးရှုံးနေနိုင်ခဲ့တယ်လို့သူကပြောပါရယ်တရုတ်နိုင်ငံမှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေပြန်ကောင်းလာဖို့မတိုင်ခင်အမေရိကန်မှာပိုးပြီးဆိုးရွားလာဖို့ရှိနေကြောင်းသမ္မတဒေါ်နယ်ထရန့်ကဝန်ခံပြောကြားပြီးနောက်တစ်ရက်မှာအခုလိုတရုတ်ကောင်စစ်ဝင်ရုံးပိတ်ဖို့ညွှန်ကြားချက်ထွက်လာတာဖြစ်ပါတယ်။အမေရိကန်မှာပြည်ခဲ့တဲ့သတင်းဘက်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတနေ့ကိုပြန်မျှ 66,000 ထိတိုးခဲ့ပြီးသေဆုံးသူပေါင်း 34,200 ထိရှိခဲ့ပါတယ်ရှင်။
အန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိ 24kHz 12.3 MHz 5km 40 kHz 9139 5km 51 kHz 9805နဲ့5km 190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်မျိုးစင်ဆန်းပါခင်ဗျာ VOA ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုနဲ့ကရင်တိုင်းရင်းသား22ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်သူတို့ဟာထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့သူတို့ရွာကနတ်ဆရာရဲ့မိတ်ဆွေကိုကယ်တင်ဖို့အတွက်ထိုင်းနိုင်ငံထဲကိုတရားဝင်ခိုးဝင်လာခဲ့ကြတယ်လို့ဆိုပါတယ်။သတင်းပေးချက်အရဘန်ကာခရိုင်အတွင်းကအိမ်တိုင်ကိုလုံခြုံရေးရာရှိတွေဝင်ရောက်စီးနင်းပြီးမြန်မာပြည်ကတိုင်းဒေသဝတ်စုံစင်တူဝတ်စုံထားကြတဲ့အဲ့ဒီကရင်မျိုးသားမျိုးသမီး22ဦးကိုဖမ်းဆီးပြီးခရိုင်ရုံးကိုခေါ်ဆောင်သွားခဲ့တယ်လို့ဆိုပါတယ်။သူတို့အားလုံးကိုကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးထားပြီးအဖြေကတော့ဗိုလ်ဒူးနေလောက်မှသိရမယ်လို့မျှော်လင့်ကြောင်းသက်ဆိုင်ရာရာရှိတွေကပြောပါတယ်။လက်ထောက်ဒေသအကြီးကမော်တီပိုကနစ်ရဲ့စစ်စေးမင်းမြတ်မှုတွေအရဒီလူတွေကဖျားသုံးစုနဲ့ဆန့်ကျင်ဘက်ဆန်ခလာပူရီခရိုင်၊ကချနာပူရီဒေသမှနေထိုင်သူတွေဖြစ်တယ်လို့ဆိုပါတယ်။ရချာပူရီခရိုင်၊ဘန်ပွန်ရက်စကန်မှာဖမ်းဆီးခြင်းချခံထားရတဲ့သူမိတ်ဆွေကိုသွားကယ်ဖို့သူတို့ရွာကနတ်ဆရာဆိုချီတရာဒါကစိတ်ခိုင်းခဲ့တယ်လို့ဆိုပါတယ်။သူတို့အနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေကိုချိုးဖောက်ပြီးဝင်ရောက်ခဲ့တယ်ဆိုတာမသိခဲ့ဘူးလို့ဖန်ခံရသူပြည်ရင်တိုင်းသူတို့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဗိုလ်ဒူးနေမှာကိုဗစ် -19 ကာယရောဂါရှိရှိစစ်ဆေးချက်အပြေထွက်လာပြီးထိုင်းနိုင်ငံနဲ့တရားမဝင်ရောက်မှုနဲ့ရေးယူပြီးတဲ့နောက်သူတို့အားလုံးကိုဘန်ကာရဲဌာနကိုပြန်ပို့မယ်လို့အာဏာပိုင်တွေကပြောပါတယ်။လူခွင့်ရေးဆိုင်ရာရှင်းလင်းတဲ့ဦးဖြစ်အသက်မွေးဝမ်းကြောင်းခဲ့တဲ့တန်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားနိုင်ငံမှာပြည်ပြင်ကြောင်းလဲမှုတွေလှုပ်ဆောင်ဖို့တောင်းဆိုနေတဲ့တော်ကြလှုပ်ရှားသူတွေကိုဖြိုခွင်းနေနေမှုတွေလှုပ်ဆောင်နေတာကြောင့်ပြည်ပြင်ထံဝေဖန်ခံနေရပါတယ်။အဲ့ဒီအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေကိုသမ္မတမွန်ဂျေအင်းအစိုးရကကြေကြေပြန့်ပြန့်ဟန်တားလာနေတာပါ။အထူးသဖြင့်မြောက်ကိုရီးယားကထွက်ပြေးလာတဲ့လူတွေဥဆောင်တဲ့အဖွဲ့အစည်းတွေကမိုးပြံမှုပေါင်းတွေပလင်းတွေနဲ့ဝါဒဖြန့်ချီတဲ့စာတွေထည့်ပြီးမြောက်ကိုရီးယားဘက်ကပို့နေတာဖြစ်ပါတယ်။အဲ့ဒီဝါဒဖြန့်ချီတဲ့လက်ကမ်းစာဆောင်တွေမှာမြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေကိုဝေဖန်တာ၊ခေါင်းဆောင်ကင်ဂျွန်းဝန်ကိုလည်းနောက်ပြောင်တယောထားတဲ့စာတွေနဲ့တခါတည်းမှာအမေရိကန်ဒေါ်လာငွေ၊တောင်ကိုရီးယားရုပ်သံဇလန်းတွေထည့်ထားတဲ့ USB ကတ်စာတွေတမိုးရှိတဲ့ပစ္စည်းတွေလည်းပါဝင်တတ်ပါတယ်။ပြင်ပကဘာနဲ့ဆက်သွယ်မှုကိုလုံးဝပြည့်ပင်ကတ်သတ်ထားတဲ့မြောက်ကိုရီးယားကအဲ့ဒီလက်ကမ်းစာဆောင်တွေကိစ္စကိုအပြင်းထန်ကန့်ကွက်နေတာပါ။ပြီးခဲ့တဲ့လတုန်းကပဲနှစ်နိုင်ငံနဲ့ဆက်မှာရှိတဲ့ကိုရီးယားနှစ်နိုင်ငံဆိုင်ရာတန်ယုံဆောက်ဦးကိုမြောက်ကိုရီးယားကဖြိုချဖျက်ဆီးလိုက်ပြီးလက်ကမ်းစာဆောင်တွေဝေတဲ့ကိစ္စကိုမရက်တဲ့ရင်တောင်ကိုရီးယားကိုစီးရေးရတုံ့ပြန်မှုတွေလှုံ့ဆော်သွားမယ်လို့ချင်းချောက်ခဲ့ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးအဆင်ပြေလို့တဲ့မွန်ဂျေအင်းအစိုးရကတော့စီးရေးတင်းမှတ်မှုတွေချော့ချရေးအတွက်အဲ့ဒီအဖွဲ့တွေကိုထိရောက်စွာနှိမ်နှင်းပြဖို့လိုတယ်လို့ပြောပါတယ်။ဒါပေမဲ့အစိုးရရဲ့အဲ့လိုလှုံ့ဆော်မှုတွေဟာအရင်ကတခါမှမဖြစ်ဘူးတဲ့အစဉ်လာဖြစ်နေတဲ့အပြင်မြောက်ကိုရီးယားရဲ့လူခွင့်ရေးကိစ္စတွေကိုဆောင်ရွက်နေတဲ့ဖွဲ့စည်းတွေကိုအထိနာစေနိုင်တယ်လို့တက်ကြလှကြသူတွေကပြောပါတယ်။ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတက်ကိုဝေဖန်တဲ့သတင်းတွေရေးသားဖော်ပြနေတဲ့အွန်လိုင်းသတင်းဌာနကိုတီထောင်သူသတင်းတော်မာရီယာရက်ဆာကအခွန်ပေးဆောင်မှုရှာခဲ့ခဲ့တယ်ဆိုတဲ့သူမပေါ်တင်ထားတဲ့ဆွဲချက်တွေပေါ်အပြည့်မရှိကြောင်းညင်းဆိုလိုက်ပြီးအဲ့ဒီဆွဲချက်တွေဟာနိုင်ငံရေးရဲ့ချက်နဲ့သူမကိုချင်းချောက်အသေးဖြတ်ဖို့တင်တဲ့ဆွဲချက်တွေဖြစ်တယ်လို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံအတွင်းသတင်းမီဒီယာတွေပေါ်ချင်းချောက်အကြက်ခံမှုတွေအတွက်မမမမအရက်ဒီဆိုင်မှုတွေကြောင့် Times Magazine ကြီးက2017ခုနှစ်အတွက်တစ်နှစ်တာအထူးကျဉ်းဆုံးပုဂ္ဂိုလ်ဖြစ်ရွေးချယ်ခြင်းခံခဲ့ရတဲ့ Razor ဘောအစိုးရကတင်ထားတဲ့ဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစိုက်ခြင်းခံနေရပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဟာအာရှတိုက်တွက်စံနမူနာအဖြစ်ကာလကြာကြာအတိမတ်ပြုခံထားရတာလည်းဖြစ်ပါတယ်။အသက်56နှစ်ရှိပြီဖြစ်ပြီး Rappler သတင်းဌာနကိုတည်ထောင်ခဲ့သူ Razor ဟာအသေးအဖက်မှုနဲ့ပြီးခဲ့တဲ့လကပဲထောင်နဲ့6လပြည့်တန်ချမှတ်ခံထားရတာပါ။အဲ့ဒီစီရင်ချက်ဟာဖိလစ်ပိုင်နိုင်ငံမှာလူကြိုက်များတဲ့သမ္မတဒူတက်ရဲ့အနာရှင်ဆန်တဲ့အုပ်ချုပ်မှုမှာဒီမိုကရေစီနဲ့လွတ်လပ်မှုတွေဆောင်ရွက်မှုတရားဖြစ်အများကရှိမြင်ကြပါတယ်။ရက်ဆာကတော့အမခန်နဲ့ပြန်လွတ်လာပါတယ်။ရက်ဆာအနေနဲ့တရားရုံးမှာအခုနောက်ဆုံးရင်ဆိုင်နေရတဲ့မှုကတော့နိုင်ငံခြားကယင်းနှမြုံနယ်သူတွေထည့်ဝင်ထားတဲ့ငွေတွေကိုခွန်ပေးဆောင်တဲ့နေရာမှာပေါ်ပြဖို့ပြောကြားခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။နောက်ပိုင်းမှာလုံခြုံရေးအကြောင်းပြချက်နဲ့သူမရဲ့သတင်းဌာနလုပ်ငန်းလိုက်စင်လိုက်အသိခံလိုက်ရပါတယ်။မကြသေးခင်က VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGN US Agency for Global Media အကြီးအကဲဖြစ်ခန့်တော်ဘေးခန့်သူကဆွေရရမုံဝင်နဲ့ဖွဲ့ထားတဲ့နေပညာဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာတစ်ဝန်းအင်တာနက်လူလုခွင့်ဆိုင်ရာဌာနကိုကြီးကြပ်မဲ့သူခံထားမဲ့အစီအစဉ်ကိုအမေရိကန်ယူကန်တရားရုံးကအင်္ဂါနေ့မှာတင်ပြလိုက်ပါတယ်။ USAGN အကြီးအကဲ Michael Pett အနေနဲ့သူ့ရဲ့ကြီးကြပ်မှုအောက်မှာရှိနေတဲ့ရခိုင်ရှိနေတဲ့ Open Technology Fund ရဲ့အကြီးအကဲတွေနေရာမှာစာတို့ခန့်အပ်ဖို့ခွင့်ပြုထားတဲ့အောက်တရားရုံးရဲ့အဆုံးဖြတ်ချက်ကိုယူကန်တရားရုံးကပယ်ချလိုက်တာဖြစ်ပါတယ်။ယူကန်တရားရုံးရဲ့အဆုံးဖြတ်ချက်ဟာယာယီတာဖြစ်ပြီး Michael Pett အနေနဲ့ Open Technology Fund ရဲ့အုပ်ချုပ်ရေးဘုတ်အဖွဲ့ကိုဘလို့ပြုပြင်ပြောင်းလဲမလဲဆိုတာစောင့်ကြည့်အောင်မှာဖြစ်ပါတယ်။ဒါပေမဲ့ Let the law ဒီကိစ္စကိုအမှုရင်ဆိုင်နေစေဖြစ်တာကြောင့် Open Technology Fund အရင်ဘုတ်အဖွဲ့ကိုတရားရုံးကပြန်တောင်းပေးလိုက်တဲ့သဘောတည်းရောက်နေပါတယ်။အခုတရားရုံးရဲ့ဆုံးဖြတ်ချက်ဟာ Michael Pett အနေနဲ့ဇွန်လမှာရာယူလက်ခံရယူပြီးတဲ့နောက် USAGN ကိုထိန်းချုပ်နိုင်မှုလှုံ့ဆော်လာတဲ့အထက်ကဥပဒေကြောင်းအရပထမဆုံးအရေးနေသွားတဲ့ကိစ္စလည်းဖြစ်ပါတယ်။ သူတို့ကိုယာရုကနေဖယ်ရှားမဲ့ market bet ရဲ့အစီအစဉ်ကိုလက်ရှိ open technology fan ဗဟုဖွဲ့ဝင်တွေရဲ့ရှောက်ထားချက်ကို American ခံရသူကြီး Barrett Howard ကအခုလအစောပိုင်းမှာပယ်ချခဲ့တာပါကြာတာပရင်းနဲ့မနက်ခင်းသတင်းတွေကိုမဲအင်ဂျင်နိုင်တဲ့အတူကျွန်တော်မျိုးစဆိုင်တင်ဆက်ခဲ့တာပါ။အခုချိန်ကစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာမျိုးရည်စီကိုဆေလွတ်ထားတဲ့ပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြည်ထောင်စုအစိုးရကအ мян ဆုံးပြရုပ်သိမ်းပေးဖို့အဓိကမြို့ကြီး15မြို့ကမြို့တော်ဝင်တွေတောင်းဆိုလိုက်ကြတဲ့သတင်းကိုဆက်ပြီးတော့တင်ပြပါမယ်။ကျွန်မဆွမြတ်မောင်ပါ။ Washington DC မြို့တော်ဝန် Muriel Bowser Los Angeles မြို့တော်ဝန် Eric Garcetti Atlanta မြို့တော်ဝန် Keisha Lance Bottoms Chicago မြို့တော်ဝန် Lori Lightfoot နဲ့ Portland မြို့တော်ဝန် Ted Wheeler တို့ပါဝင်တဲ့မြို့တော်ဝန်15ယောက်ကနိုင်ငံတော်ရှေ့နေချုပ် William Barr နဲ့ပြည်ရင်းလုံခြုံရေးဝန်ကြီးဌာနယာယီဝန်ကြီး Chad Wolf တို့စီကိုအင်္ဂါနေ့တုန်းကစာရေးသားပေးပို့ခဲ့ကြတာပါပြည်ထောင်စုအစိုးရက American မြို့ရယ်စီကိုသူ့သဘောနဲ့သူတက်တွေဆေလွတ်တာမျိုးအရင်ဘယ်တော့မှမရှိခဲ့ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကာအကွယ်ပေးထားတဲ့အခွင့်အရေးတွေကိုချိုးဖောက်တာဖြစ်တယ်လို့မြို့တော်ဝန်တွေရဲ့စာထဲမှာရေးသားထားပါတယ်မြို့တော်ဝန်ရှိသူတွေနဲ့မတိုင်ပင်ပဲနောက်မှတစ်ဖက်သက်တက်တွေဆေလွတ်တာမလုပ်ဖို့လဲတောင်းဆိုထားကြပါတယ်Oregon ပြည်နယ် Portland မြို့မှာဖြစ်နေတဲ့အခြေအနေကပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်ပိုဆိုးနေတယ်လို့ပြောဆိုမှုတွေရှိနေချိန်မှာအခုလိုမျိုးမြို့တော်ဝန်တွေကနိုင်ငံတော်ရှေ့နေချုပ်နဲ့ပြည်တွင်းလုံခြုံရေးဌာနဝန်ကြီးစီကိုစာရေးသားတောင်းဆိုခဲ့ကြတာပါရဲလက်ချက်နဲ့လူမဲအမျိုးသား George Floyd တေဆုံးခဲ့ရတဲ့အပေါ်ဆန္ဒပြမှုတွေစတင်ခဲ့တဲ့မေလကုန်ပိုင်းတွေက Portland မြို့မှာဆန္ဒပြနေကြတာပါဆန္ဒပြမှုတွေကိုနှိမ်နှင်းဖို့ဆိုပြီးဇူလိုင်လဆန်းမှာပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေကိုဆေးလွတ်ခဲ့ပြီးတဲ့နောက်အခြေအနေပို့ပြီးတော့တင်ပါခဲ့ပါတယ်ဆန္ဒပြသူတွေအပေါ်လုံခြုံရေးတွေကကြမ်းကြမ်းတမ်းတမ်းကင်တွယ်တုံ့ပြန်ခဲ့သလိုဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားထိတိုက်တွေးမှုတွေဖြစ်နေပါတယ်ရဲတွေရဲ့ရက်ဆက်ကြမ်းတမ်းတဲ့လုပ်ရက်နဲ့အသားယံခွဲခြားဆောင်ရွက်မှုတွေကိုကန့်ကွက်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားဗုဒ္ဓဟူးနေ့လင်းအားကြီးအချိန်အထိအပြတ်အလန့်အကြမ်းဖက်မှုတွေဖြစ်နေတာပါငင်းငင်းချမ်းချမ်းဆန္ဒပြကြတာကိုလက်ခံပေမဲ့ထိခိုက်ပျက်စီးအောင်လုပ်နေတာကိုဆက်ပြီးအရေးယူဆောင်ရွက်သွားမယ်လို့ပြည်ရင်းလုံခြုံရေးယာယီဝန်ကြီး Chad Wolf ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ
် My message is very simple. If you're looking to peacefully protest in Portland, the department respects your right to do so.Please do so away from the violent activity.
အခွင့်အရေးရှိတဲ့အချိန် Portland မြို့မှာငင်းငင်းချမ်းချမ်းဆန္ဒပြမယ်ဆိုရင်လက်ခံပေမဲ့တရားရုံးသားမှာညှာစင်ဖြစ်နေတဲ့အကြမ်းဖက်မှုတွေမှာပါပြီးပြည်ထောင်စုအစိုးရပိုင်းအဆောက်အဦတွေတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုထိခိုက်အောင်လုပ်ရင်တော့သူတို့ဘက်ကနောက်ဆုံးမှာမဟုတ်ဘူးလို့ဝန်ကြီး Wolf ကပြောသွားတာပါအခုလို Portland မြို့မှာအခြေအနေကျင်းမာနေချိန်မှာသူတို့မျိုးတွေကိုတမရ Trump ကပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေဆေးလွှတ်လာရင်ဒီတိုင်းငြိမ်းချမ်းနေမှာမဟုတ်ဘူးလို့မြို့တော်ဝန်တချို့ကပြောကြားထားကြပါတယ်။ New York မြို့တော်ဝန် Bill de Blasio ကတရားစွဲမယ်လို့သတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။
It's totally backfired. It's totally made things worse. It's created a huge amount of pain and confusion and anger in that community. It's
အခြေအနေကပိုတောင်ဆိုးသွားစေပါတယ်။လူမှုအတိုင်းဝိုင်းထဲမှာနှာကျင်ဒေါသထွက်မှုတွေမရေရာမှုတွေဖြစ်စေပါတယ်။ဒေသခံတာဝန်ရှိသူတွေကင်တွယ်နေတဲ့ကိစ္စကိုပြည်ထောင်စုအစိုးရကဝင်ပါတော့အခြေအနေပိုဆိုးစေပါတယ်။တကယ်လို့နယူးယောက်ကိုအခုလိုတပ်တွေလွှတ်ခဲ့ရင်တရားရုံးမှာစိန်ခေါ်သွားမယ်လို့မျိုးတော်ဝန်ဒက်ပလာစီကိုပြောကြားသွားတာပါ။George Floyd တေဆုံးခဲ့ရပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ရှိနေတဲ့ New York, Philadelphia, Chicago နဲ့တခြားမြို့တွေစီပြည်ထောင်စုတပ်တွေဆေလွတ်နှိမ်နှင်းမယ်လို့သမ္မတ Trump ကပြောထားတာပါပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေရောက်လာတဲ့အတွက်အရက်သားတွေနဲ့ဒေသခံလုံခြုံရေးတာဝန်ရှိသူတွေအပေါ်အကြမ်းဖက်အန္တရာယ်ချရောက်နိုင်ချေပိုများတယ်လို့မြို့တော်ဝန်15ယောက်ကနိုင်ငံတော်ရှေ့နေချုပ်နဲ့ပြည်တွင်းလုံခြုံရေးဝန်ကြီးတို့စီကိုပေးပို့တဲ့စာရဲမှပြောကြားထားကြပါတယ်ကျွန်မအစွန်မြန်ပါပါရှင်
VOA American တန်ရအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရန်ကုန်ထောင်မှာ2020ပြည်နယ် American သမ္မတရွေးကောက်ပွဲမှာ Democratic Party သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်ဖို့တည်ကြနေသူ Joe Biden ရဲ့နိုင်ငံခြားရေးမူဝါဒအကြောင်းစင်ဒီဆိုင်သတင်းပြဖို့ထားတာကိုတင်ပြပေးပါမယ်ဒုတိယသမ္မတဟောင်း Joe Biden ကသူသမ္မတဖြစ်လာရင်မြောက် Atlantic စာချုပ်အဖွဲ့ NATO မဟာမိတ်အဖွဲ့နဲ့ဆက်ဆံရေးပိုခိုင်မြင့်အောင်လုပ်မယ်လို့ပြောပြီးသမ္မတ Donald Trump နောက်တစ်ကြိမ်အနိုင်ထက်ရမယ်ဆိုရင်တော့ညီတို့ဖွဲ့ကြီးရှင်သန်နိုင်မှာမဟုတ်တော့ဘူးလို့ပြောပါရယ် Joe Biden ကနိုင်ငံတကာစင်မြင့်တဲ့ရင်းနှီးကျွမ်းဝင်ပြည်သူတစ်ယောက်ဖြစ်ပါရယ်ညီတို့မဟာမိတ်အဖွဲ့နဲ့တခြားနိုင်ငံစုံမဟာမိတ်အဖွဲ့တွေကို American နိုင်ငံရဲ့အမျိုးသားလုံခြုံရေးရဲ့တောက်တိုင်တွေအဖြစ်သဘောထားသူလည်းဖြစ်ပါရယ် Biden က2009ခုနှစ်က2018ခုနှစ်အထိသမ္မတ Barack Obama လက်အောက်မှာဒုတိယသမ္မတတာဝန်ယူခဲ့သူလည်းဖြစ်ပါရယ်
I will support and defend the Constitution of the United States.
ဒုတိယသမ္မတတော်ဝင်မျိုးခင်ဂျိုးဘိုင်ဒန်က1993ခုနှစ်က2009ခုနှစ်အထိဒလဝဲပြည်နယ်အထက်လွှတ်တော်အမဖြစ်ခဲ့ပြီးအထက်လွှတ်တော်ကဩဇာကြီးမားတဲ့နိုင်ငံခြားဆက်ဆံရေးကော်မတီမှဥက္ကဋ္ဌနှစ်ကြိမ်လုပ်ခဲ့ဖူပါတယ်
။ But Europe cannot stay united without the United States.
American တို့မပါဘဲဥရောပတိုင်းမငြိညွတ်နိုင်ပါဘူး။လို့ပြောသွားတာပါ။ဒါပေမဲ့2020ပြည်နှစ်ရွေးကောက်ပွဲမှာဒီနေ့ရှင်ပြိုင်မဲ့ Republican သမ္မတဒေါ်နယ်ထရမ့်ကတော့2016ရွေးကောက်ပွဲမဲဆွယ်တုန်းကနီတိုဘက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပါတယ်။အဲ့ဒီအချိန်မှာဒုတိယသမ္မတအဖြစ်ကအနာယူခံနေဂျိုးဘိုင်ဒန်က Baltic နိုင်ငံတွေတိုက်ခိုက်ခံရရင် American ကအကာအကွယ်ပေးမယ်ဆိုပြီးအမခံခဲ့ရပါသေးတယ
်။ I want to make it clear.
Baltic နိုင်ငံတွေကပြည်သူပြည်သားအားလုံးကိုကျွန်တော်ရှင်းရှင်းပဲပြောချင်ပါတယ်။နီတိုးနိုင်ငံတနိုင်ငံအတိုက်ခံရရင်နီတိုးဖွဲ့ဝင်နိုင်ငံအားလုံးကကူညီတိုက်ခိုက်ပေးမယ်ဆိုတော့နီတိုးစာချုပ် Article နံပါတ်5ကို American ပြည်ထောင်စုကလိုက်နာပါမယ်လို့ကတိပြုထားပါတယ်။ Trump သမ္မတဖြစ်လာတော့နီတိုးအဖွဲ့အတွက် American တို့ငွေကြေးကုန်ကျခံနေရတာကိုထက်ကတလဲလဲပြောလို့ရှိပါတယ်။ဂျာမနီနဲ့တခြားအဖွဲ့ဝင်နိုင်ငံတွေကနိုင်ငံရဲ့ GDP ရဲ့နှစ်ရာခိုင်နှုန်းကိုဒီတို့အဖွဲ့တွေအပြည့်အဝမထည့်ဝင်ဘူးဆိုပြီးသူကထောက်ပြပါတယ်
။ You know the United States is a very
American ပြည်ထောင်စုကနီတိုးအဖွဲ့ရဲ့အဓိကအဖွဲ့ဝင်ပါ။ဗန်နိုင်ငံတက်မဆိုကျွန်တော်တို့ကငွေကြေးပို့ထည့်ဝင်တာနှစ်တွေကြာလာပါပြီ။ကျွန်တော်တို့ကဥရောပကိုကာကွယ်ပေးထားပေမဲ့ဥရောပကကုန်သွယ်ရေးလိုကိစ္စမျိုးမှာ American နိုင်ငံပေါ်အသာစီးရယူထားတာယုံနိုင်စရာတော့မရှိပါဘူး။စီရေးမာမိတ်အဖွဲ့တွေဟာအမေရိကန်မျိုးသားလုံခြုံရေးအတွက်အရေးကြီးတယ်ဆိုတာကိုမယုံကြည်တဲ့သမ္မတတွေနဲ့ Harry Truman ပြီးရင် Trump ကဒုတိယမြောက်သမ္မတလို့နီတိုးဆိုင်ရာအမေရိကန်သံတမန်ကြီးအောင် Ivo Dalda ကပြောပါတယ်
He has made it clear frequently that
ယောပဒကလုံနေတာတွေကလုံလုံလောက်လောက်မရှိဘူးဆိုပြီးသူကထင်းနေရုံနဲ့မကဘူးဒီအဖွဲ့ရဲ့အမေရိကန်တို့မပါချင်တော့မဲ့အခြေရောက်လာပြီလို့လည်းသူကပြောနေပါတယ်ဒီရှုတော့ကမဟာမိတ်အဖွဲ့ချုပ်ကိုထိခိုက်စေပါတယ်ယောပဒကလည်းငါတို့အမေရိကန်နိုင်ငံကိုတကယ်ပဲယုံကြည်အားကိုးရမှာလားဆိုပြီးမေးလာပါတယ်လို့ပြောပါတယ်ဂျိုးဘိုင်ဒန်လက်ထက်ကျင့်သုံးလာနိုင်တဲ့နီတိုးဆိုင်ရာမူဝါဒကိုလိလာသုံးသပ်သူဘရက်လီဘောင်းမန်ကအခုလိုတွေးဆပြောပါတယ်
You will see continued emphasis on encouraging our European
and NATO allies to ဖွဲ့စည်းတဲ့ကာကွယ်ရေးအတွက်တင့်လျော်တဲ့ရည်ရည်မြတ်မှုတွေလုပ်ပါလို့သူကဆက်ပြီးတိုက်တွန်းအားပေးနေပါလိမ့်မယ်ဂျိုးဘိုင်ဒန်သာသမ္မတဖြစ်လာရင်ဒီတို့ဖွဲ့ကြီးပေါ်ထားတဲ့သဘောထားကအခုဆိုရနဲ့မတူပဲလုံလုံလျားလျားပြောင်းလဲသွားလိမ့်မယ်လို့လေလာသုံးသက်သူဒယ်လ်ဒါဂိုဘောင်းမန်ကပါခန့်မှန်းထားပါရယ်ခင်ကျွန်တော်ရဲ့မထုံးပ
ါကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေသလောက်တခါသုံးကျန်းမာရေးဆိုင်ရာကာကွယ်ရေးဝစ်စုံနဲ့ပစ္စည်းတွေစွန့်ပစ်နေတာလဲတိုးမြလာနေတာကြောင့်ကမ္ဘာပတ်ဝန်းကျင်ကိုဆူဆူရွာရွာထိခိုက်စေနိုင်တဲ့အပေါ်မှာပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်အရှိန်ကောင်းနေစေ COVID-19 ရောဂါကိုကာကွယ်ရမှာတဘာဝအလျောက်ဆွေးမြေ့နိုင်တဲ့ပလတ်စတစ်မပါတဲ့မျက်နှာဖုံးတွေကအစပြန်သုံးနိုင်တဲ့မျက်နှာဖုံးတွေအထိစွန့်ပစ်ပစ္စည်းတွေအရင်ရေရှည်အတွက်အပြေရှားဖို့ဗြိတိန်မှာရှိတဲ့ကုမ္ပဏီတွေကနီလန်းရှာဖွေနေကြတဲ့အကြောင်း VOA သတင်းတောက် Mary Marjorie လို့ပြပို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ကျွန်မခွာညိုပါရှင်လမ်းတွေပေါ်နဲ့အမှိုက်ပုံးတွေထဲမှာစွန့်ပစ်ထားတဲ့ plastic လက်အိတ်တွေကိုတွေ့မြင်နေရတာက COVID-19 ကပ်ရောဂါဖြစ်နေစေဆိုတာကိုသတိပေးနေသလိုပါပဲအစိုးရတွေကလည်းပြည်သူတွေကိုကာကွယ်ဖို့ကြိုးစားတဲ့အနေနဲ့တကူရေးကာကွယ်ရေးသုံးဝစ်စုံနဲ့ပစ္စည်းတွေတိုးပြီးထုတ်ကြဖို့တောင်းဆိုနေတာကြောင့်လဲစပွားတိုးများလာနေတာပ
ါ I think all of us are very aware of this massive ramp up in plastic production that really is in the name of COVID-19
COVID-19 ဆိုတဲ့နာမည်အောက်မှာတကယ်ကိုပဲ plastic ပစ္စည်းထုတ်လုပ်မှုဟာအကြီးအကျယ်တိုးလာနေတာရှင်တို့ကျမတို့အားလုံးကောင်းကောင်းသိကြပါလေအဲ့ဒီအထက်မှာအဓိကကတော့ plastic မျက်နှာအကာကိုဖန်တီးထုတ်လုပ်သုံးဆွဲခဲ့တာပါပဲလို့ A Plastic Planet Company ပူးတွဲတည်ထောင်သူ Cyan Sutherland ကပြောပါတယ်။ Plastic Planet အဖွဲ့ရဲ့အဆိုအရ February လနောက်ပိုင်းကစလို့ April လလည်းအထိလူနာတွေနဲ့ဓာတ်ရိုက်ထိတွေ့နေရတဲ့ကျန်းမာရေးဝန်ထမ်းတွေသုံးဖို့ Britain ကိုပို့ပေးရတဲ့တကူရေးကာကွယ်ရေးသုံးပစ္စည်းတွေဟာတန်ပေါင်း950ရှိတယ်လို့ဆိုပါတယ်
Single use ripped off put in the bin exists forever
and တော့ပြီးလွတ်ပလိုက်တာတွေကမိရှုပ်ဖြက်စီတာမဟုတ်ရင်ကဘာတည်တွေ့ရှိနေတော့မှာပါဒါကိုကျမတို့ကသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေမယ့်အရာမျိုးနဲ့အစားထိုးနိုင်ဖို့လိုပါတယ်လို့သူကဆက်ပြောပါတယ်အခုတော့တာရှေခန်ကုန်ပစ္စည်းထုတ်ပိုးလုပ်ငန်း Rebrands Company ကပလတ်စတစ်မဟုတ်တဲ့တကူရေးကာကွယ်ရေးပစ္စည်းတွေကိုဇွန်လ3ကစပြီးသတင်းတစ်ပတ်ကိုတသန်းနှုန်းထုတ်လုပ်ပေးခဲ့ပါတယ်။ EM Bates က Rebrands Company ပူးတွဲတည်ထောင်တာက
So the visor, the clear part is made of wood pulp.
made from trees.It's incredible that it's clear.
ဒီပစ္စည်းတစ်ခုလုံးကဆွေးမြေ့ပြီးတော့မြေစီဖြစ်သွားနိုင်ပါတယ်။မျက်နှာအကာရဲ့အကြည်လွာကိုသစ်ပင်တွေကထုတ်တဲ့သစ်သားပျော့ဘက်ကနေထုတ်လုပ်ပါတယ်။မယုံကြည်နိုင်လောက်အောင်ကိုကြည့်လင်ပါတယ်။ဒါကတော့ဂတ်ထူပြားတွေကနေထုတ်တာပါ။ဒီဒီဇိုင်းကိုလည်းရှင်းနိုင်သမျှရှင်းအောင်လုပ်ထားပါတယ်။ဒါကြောင့်အထုတ်ထဲကထုတ်ပြီးလိုက်တာနဲ့တခြားဘာမှဟိုဟာဒီဟာလျှောက်ပြီးတော့ဆက်နေတက်နေစရာမလိုပဲ။ဒီလိုချိတ်ပြီးခေါင်းပေါ်ဆွတ်လိုက်ရုံပါပဲလို့သူကပြောတာပါ။သူတို့ကုမ္ပဏီကဆေးရုံသုံးဝိယုံနဲ့လက်အိတ်တွေကိုလည်းထုတ်ဖို့ရှိပါတယ်။ Rebrands လို့ပါပဲ VP195 အမျိုးအစားပြန်သုံးလို့ရတဲ့မျက်နှာကားတွေထုတ်တဲ့ British အခြေစိုက် Ocean View အပါအဝင်တခြားကုမ္ပဏီတွေကလည်းကျန်းမာရေးအတွက်ရေရှည်ခံမဲ့အကာအကွယ်သုံးပစ္စည်းတွေထုတ်နိုင်ဖို့တတ်နိုင်တဲ့ဘက်ကစူးစမ်းနေကြပါတယ်။ဒီမျက်နှာကားဟာအလွှာ3ဓာတ်ပါပြီးအကျိန်30ပြန်ပြီးတော့လျှော်သုံးနိုင်တယ်လို့လည်းဆိုပါတယ
် So many of these masks are disposable. You can wear them for one day and have to put in the bin. Just seems
Nicole McDermott က Ocean View ထုတ်လုပ်ရေးအရာရှိပါဒီနှာခေါင်းစည်းတွေဟာတစ်ခါသုံးတွေသုံးပြီးအမိုက်ပုံနဲ့ထည့်ရမယ်ဆိုတာတွေးမိရင်အာရုံနှောက်စရာကောင်းပါတယ်ကျမတို့ထုတ်ကုန်အတွက်အဓိကစဉ်းစားချက်ကစွန့်ပစ်ပြီးရင်မပြတ်မစီအကြကြီးရှိနေမယ်ဟာမျိုးမဟုတ်ပါဘူးလို့သူကပြောတာပါ2018ခုနှစ်ကုလသမဂ္ဂရဲ့အစီအရင်ခန်းစာအရသမုဒ္ဒရာထဲမှာနှစ်စဉ်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေဟာတန်ချိန်73သန်းလောက်ရှိနေတဲ့အကြောင်းခန့်မှန်းထားတဲ့အထက်အခုဆိုရင်စွန့်ပစ်ထားတဲ့ကျန်းမာရေးဆိုင်ရာတကူရေသုံးအကာအကွယ်ပစ္စည်းတွေကထပ်ပြီးတိုးလာနိုင်ခြင်းရှိနေပါတယ်ရှင်ကျမခွာညိုပ
ါကမ္ဘာသမုဒ္ဒရာနဲ့ပင်လယ်တွေထဲမှာသက်ရှိတွေအတွက်ချင်းချောက်မှုပိုများလာတဲ့အကြောင်း VOA သတင်းတောက် Arash Araba City ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်ကျမသင်ကြီးထိုက်ပါရေရုပူနွေးလာတာကြောင့်ငါးပေါက်ကလေးတွေနဲ့ငါးသားလောင်းတွေအတွက်အန္တရာယ်ရှိလာသလိုအသစ်တွေရှိတဲ့ပင်လယ်ရင်ညှိမျိုးစိတ်ဟာဆိုရင်လေပစိဖိတ်သမုဒ္ဒရာထဲကသက်ရှိတွေအတွက်အသက်ရှူချက်စီတယ်လို့သိပ္ပံပညာရှင်များကပြောပါတယ
် I think what makes this really concerning is that it's very rare.
ဒါမျိုးကရှာရှာပါပါမှုသိပြီးတော့ဆွေးရင်စရာဖြစ်တယ်လို့ယူဆတဲ့အကြောင်းမျိုးပွားလွန်းတဲ့မျိုးစိတ်တစ်ခုလို့ဖြစ်တာကြောင့်လဲမဖြစ်မနေလေ့လာဖို့ဖြစ်လာရတယ်လို့ Hawaii တက္ကသိုလ်ကပင်လယ်ရင်ညှိလေ့လာရင်မှုအလစ်စင်ရှာဝတ်ကပြောဆိုခဲ့တာပါအစိုးရရဲ့သမုဒ္ဒရာနဲ့လေဒုစီမံခန့်ခွဲရေးဌာန NOAA ကသိပ္ပံပညာရှင်တွေကတခါမှမတွေ့ဘူးသေးတဲ့ရေမှော်တစ်မျိုးကို2016ခုနှစ်မှာတွေ့ရှိခဲ့တာလို့သူမကဆက်ပြောပါတယ်
This is a nuisance seaweed.
Shapapi sait katik ao phit sia kaung ne di pin le yin mho bin atwet nan me taw ma shi thee ba bu de. Di yin mho bin ne patat pi ba ma ma ti ya thee de lo be ga ni yauk la de le su ra le ma ti ya thee bu lo pyo twa ba de.ဒီရေမော်ပင်တစ်က2019ခုနှစ်မှာပင်လယ်ကြောက်တန်းတွေမှာရောက်နေပြီလို့လဲရှာဝတ်ကပြောပါတယ် NOAA ကရန်ဒေါ့ကိုစကီကလည်းဒီအချက်ကိုသတိပေးပါတ
ယ် Something like this got back to Waikiki
ဟာဝိုင်ကျွန်းမကြီးမှာပဲဖြစ်ဖြစ်တခြားကျွန်းတွေမှာပဲဖြစ်ဖြစ်ဒီရေမော်တွေရောက်သွားရင်တဘာဝပဝန်းကျင်ပျက်စီးမှုရောစီးပွားရေးထိခိုက်မှုရောဖြစ်နိုင်ပါတယ်တဲ့ခီးသွွားလုပ်ငန်းလုပ်တဲ့ပင်လယ်ကြောက်တန်းတွေမှာဒီလိုရေမော်တွေဖုံးလွှမ်းသွားရင်အကျိုးဆက်တွေရှိလာမှာကိုလည်းသူကထောက်ပြပါတယ်ဒီမျိုးစိတ်တဲ့ရေမော်တွေပြန့်နှံ့တာကိုမထိန်ချုပ်နိုင်ရင်ခီးသွွားလုပ်ငန်းကပြည်နယ်ဝင်ငွေရဲ့လေးပုံတစ်ပုံရနေတဲ့ဟာဝိုင်အဲ့အတွက်ရိုက်ခတ်မှုကြီးဖြစ်လာနိုင်ပါတယ်တချိန်တည်းမှာပဲအရှေ့အာဖရိကဆေးရှယ်ကျွန်းစုတဝိုက်မှာရေအပူချိန်မြင့်တက်လာနေပါတယ်။ Helmholtz သုတေသနစင်တာကပေါမောက်ခ Hans Otto Portner က
The reason for them being sensitive
အပူချိန်ကြောင့်အောက်ဆီဂျင်ရော့ချသွားစေပြီးငါးရီအသက်ရှင်ရေချင်းချောက်မှုဖြစ်လာနေတယ်လို့ပြောဆိုသွားတာပါ။အပူချိန်မြင့်လာတာကြောင့်သားပေါက်ဖို့အတွက်ရေဓုအေးတဲ့နေရာတွေကိုငါးတွေမဖြစ်မနေရွှေ့ပြောင်းသွားကြတာကစိုးရိမ်စရာဖြစ်တယ်လို့လဲပေါမောက်ခပေါ်တနာကပြောပါတယ
် The species would have to move out of this area
ရေဓဝါမျိုးစိတ်တွေကဒီဒေသကနေရွှေ့ပြီးအစာပိုးတဲ့နေရာလိုမျိုးပိုပြီးအဆင်ပြေမဲ့နေရာတွေကိုရှာဖွေလာနိုင်တယ်လို့ပြောသွားတာပါရိုက်ခတ်တဲ့ရောက်မှုအများဆုံးမျိုးစိတ်တွေထဲမှာအမေရိကန်ငါးလုံငန်းရဲ့အဓိကဖြစ်တဲ့ Alaskan Pollock ငါးမျိုးတွေလည်းပါဝင်ပါတယ်ရှင်ကျမသင်ကြီးထိုက်ပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဂျမဲနိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆယ်စီယုံရေးလုပ်ငန်းတွေကို COVID-19 ကပ်ရောဂါကာလထုတ်ပြန်ချက်တွေနဲ့အညီခွင့်ပြုသွားဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေစီယုံလှုပ်ရှားခွင့်ပြုမှာဖြစ်ပေမဲ့ကျမရေးအတွက်သတ်မှတ်ချက်တွေနဲ့အညီသာလုပ်ကိုင်ခွင့်ပြုမှာဖြစ်တဲ့အကြောင်းကျမရေးဝန်ကြီးဌာနနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါရယ်။ရွေးကောက်ပွဲလုပ်ငန်းစဉ်မှာကျန်းမာရေးအစီအမံတွေနဲ့အညီဆောင်ရွက်ဖို့တာဝန်ရှိသူတွေကအကြံပြုထားတယ်လို့လည်းကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံဒေါက်တာတန်းနိုင်စိုးကပြောပါတယ
်ဒီလုပ်ငန်းစဉ်တစ်ခုလုံးကိုကျွန်တော်ကဒီ COVID ဒီ situation နဲ့ပတ်သက်ပြီးတော့တိုက်နာမယ့်အခြေခံမူတွေပေါ့အခြေခံမူကတော့ခုနပြောတဲ့ဒီ social distancing ကတော့အဓိကပေါ့နော်6ပြီကွာရရှိနေတိကျတဲ့ mask set တင်လက်ကိုဆက်ကနေတဲ့ကြာစီးတယ်ပေါ့နော်ဒီလူစုလူဝေးမဖြစ်သေးဘူးကွာဒီအခြေခံမူသဘောတရားတွေနဲ့ခုနပြောတဲ့ရေကောက်ပွဲလုပ်ငန်းနဲ့ပတ်သက်ပြီးရခါကြတော့ဘယ်လိုပေါ့နော်ဟိုဆောင်ရမယ်ဆိုတော့ကျွန်တော်အကြံပြုပေးတာကိုရက်ကဆိုသူတို့ simulation တွေလုပ်ကြတယ်ကျွန်တော်တော့ကြည့်ရပေါ့နော်ပြန်ပြန်နေပြီးရအဲသူတို့မှလည်းဒီဟာနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတစ်ခုပေါ့နော်ကျွန်တော်ဆိုရင် IFS သာပါမယ်အဲ့လိုအဖွဲ့အစည်းတစ်ခုကနေပြီးတော့တောက်လျှောက်တွေကလည်းပတ်သက်ပြီးတော့ပေါ့နော်စိတ်ဆန်ဆဲအင်ဒီဂျင်ပေါ့ဒါဖြစ်ဖို့အတွက်ကိုလုပ်ပြီးနေရရှိတယ်ပေါ့နော်ကုညီပေးတဲ့အားအပိုင်းနေလည်းရှိတယ
်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့အသေးစိတ်လမ်းညွှန်ချက်တွေထုတ်တဲ့အခါအရင်ရွေးကောက်ပွဲကာလတွေလိုမဟုတ်ပဲလူစုလူဝေးနဲ့မဲဆွဲစည်းရုံးတာမျိုးတွေကိုကန့်သတ်မဲ့အချက်တွေပါဝင်မယ်လို့မျှော်လင့်ထားကြောင်းပြောပါရစေ။ကျန်းမာရေးဝန်ကြီးဌာနရဲ့အကြံပြုချက်အပေါ်အခြေခံပြီးလမ်းညွှန်ချက်တွေထုတ်ပြန်သွားမယ်လို့လည်းပြောပါရစေ။ကျန်းမာရေးပညာရှင်တွေကတော့ကပ်ရောဂါကူးစက်မှုတွေကိုတားဆီးထိန်းချုပ်နိုင်အောင်လူစုလူဝေးရှောင်ဖို့နှာခေါင်းစည်းအကာအကွယ်တွေဝတ်ဆင်ဖို့လက်ကိုမှန်မှန်ဆေးကြဖို့တိုက်တွန်းထားပါတယ်။နိုင်ငံရေးပါတီတွေကတော့ကပ်ရောဂါကာလကန့်သတ်မှုတွေကြောင့်ကျင်းပမဲ့ရွေးကောက်ပွဲမှာရင်ဆိုင်ရမဲ့စိန်ခေါ်မှုတွေအပေါ်စိုးရိမ်နေပါတယ်။ဒီနှစ်မှာပါတီသစ်တစ်ခုအဖြစ်ပထမဆုံးကြိမ်ရွေးကောက်ပွဲဝင်မဲ့ပြည်သူ့ရှေ့ဆောင်ပါတီ P3 လုံးပါတီရဲ့ဒုဥက္ကဋ္ဌဦးမြင့်မောင်ထွန်းကတော့ကန့်သတ်ချက်တွေကြောင့်အွန်လိုင်းဆက်သွယ်မှုကိုအားကိုးနေရတာကြောင့်အခက်အခဲတွေကြုံနေရတယ်လို့ပြောပါတယ်
။ဒါပေမဲ့ဆက်မှာကနေပြီးတော့နိုဘာလပထမပါတီတောင်နေရေးကာလပေါ့နော်။ဒီကနေ့မှမှကျွန်တော်တို့ကလူနဲ့ဖြည့်ပြုတ်မှုပိုင်းမှာဒီကာလဒီထိန်းချုပ်တဲ့ကာလလိုပဲလုပ်နေရရင်တော့ကျွန်တော်အများကြီးခက်ခဲရှိမယ်။ဟုတ်တယ်ကျွန်တော်တို့ကဒီကိုဗစ်မဖြစ်ခင်ဘာမှကျွန်တော်တို့ရက်သိမရလိုက်ဘူးကျွန်တော်တို့ကလူစီဝင်ရလေ။အဲဒီကိုဗစ်ကာလဆိုတော့ပိုဆိုးတော့ဗောဗျာပြည်သူနဲ့ချစ်ချင်မှုဆိုတာလုံးဝကျွန်တော်တို့မလုပ်နိုင်တဲ့အနေထားပေါ့ပြည်သူနဲ့မချစ်ချင်မယ်နဲ့ကျွန်တော်မဲရဖို့ခက်ခဲတာဗောဗျာဒါကျွန်တော်တို့ကပြည်သူနဲ့မချစ်ချင်မယ်နဲ့ကျွန်တော်ရဲ့မူဝါဒတွေကိုသူတို့ချပြဆွေးနွေးဖို့ဆိုတာလည်းဖြစ်တာပေါ့အဲ့ဒါလည်းကျွန်တော်မှာခက်ခဲတစ်ခု challenge တစ်ခုဖြစ်နေတယ်အခုလောလောဆယ်တော့ကျွန်တော်တို့ကတော့ဟို Facebook ကဗောဗျာ Facebook ကနေပြီးတော့ကျွန်တော်တို့လုပ်နေတာတော့ရှိတာပေါ့အကုန်လုံးကျွန်တော်တို့ဟိုလူနဲ့ချစ်ချင်မှုမရနိုင်ဘူးအထူးသဖြင့်အခြေခံလူသားသားတွေနဲ့ထိရောက်ကြတော့ကျွန်တော်တို့တော်လေးအားနေတာပေါ့နော
်ကျင်းပဖို့လေးလလောက်သာလိုတော့တဲ့အချိန်အထိရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိသေးတဲ့အပေါ်မှာလည်းနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြပါတယ်သမရဦးဝင်းမြင့်ကတော့ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့မဲပေးခွင့်ရှိသူတွေအခွင့်အရေးမဆုံးရှုံးစေဖို့တက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်ကြီးတွေနဲ့အကြသေးကိန်းတုံးကတွေ့ဆုံချိန်မှာပြောဆိုထားခဲ့ပါတယ်ရှင်ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။ကမ္ဘာမီဒီယာတွေထဲမှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းဆောင်မတွေကိုအခုကြည့်ကြအောင်ပါခင်ဗျာ။မြန်မာလူပေါင်းအတွင်းဥပဒေမဲ့မူရေးဆေးတွေနဲ့ဆိုင်စွာအမြင့်တွဲဆိုတဲ့ခေါင်းစဉ်နဲ့ဒီ Economic Channel မှာရေးသားထားတာကိုဥစွာပြောပြလိုပါတယ်။မြန်မာနိုင်ငံမှာမူရေးဆေးသုံးဆွဲသူအရေးအတွက်နဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတွေမရှိပေမဲ့အခြေအနေသိဆိုးနေတယ်လို့ Transnational Institute ကနိုင်ငံတကာသုတေသနအဖွဲ့တစ်ခုကပြောကြောင်းကြည့်ထားပါလေမူရင်းဆေးထိုးသွင်းသူဥယျာဉ်9,300ရှိတယ်လို့အစိုးရစင်းစရာတွေမှာဖော်ပြထားပေမဲ့ပြီးခဲ့တဲ့9နှစ်အတွင်းဈေးသက်သာတဲ့ methamphetamine သုံးဆွဲမှုဟာ heroin ကဘိမ်းဖြူထက်ပိုမိုတူနေကြီးဖြစ်လာတယ်လို့လည်းအစိုးရကပြောထားပါတယ်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လူဦးရေ300ရာခိုင်နှုန်းလောက်ဟာအခုအခါဘိမ်းဖြူနဲ့ methamphetamine ကိုသုံးဆွဲကြတယ်လို့ဒေသခံသတင်းသမားတို့ကရေးပါတယ်ဒါကိုကြည့်ရင်မိသားစုအလုံးဟာမူရင်းဆေးသုံးဆွဲမှုပြဿနာနဲ့ရင်ဆိုင်နေရတယ်လို့ Transnational Institute ကတောက်ချက်ချပါတယ်။ အခုလိုမူရဆေးသုံးဆွဲမှုမြင်မာလာတာဟာမူရဆေးရောင်းဝယ်ရေးမှာအဆူရနဲ့တိုက်ပွဲဖြစ်နေတဲ့လက်နက်ကင်အဖွဲ့တွေပါဝင်နေကြသလိုအဲ့ဒီလက်နက်ကင်တွေကိုနှိမ်ညှင်းဖို့စစ်လွတ်ခံရတဲ့စစ်သားတချို့လည်းမူရကုံသွေးရေးမှာပါဝင်နေကြတာဖြစ်လို့ပဲလို့ဆိုပါတယ်1980ပြည့်80ပြည့်လွန်နှစ်တွေကကမ္ဘာမှာဘိန်းနဲ့ဘိန်းဖြူအများဆုံးထုတ်လုပ်ခဲ့တဲ့မြန်မာနိုင်ငံဟာအခုခါဒုတိယအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်နေပြီး2018ခုနှစ်အတွင်းတရားမဝင်မူရဆေးရောင်းရငွေဟာမြန်မာနိုင်ငံ GDP ရဲ့100%ခန့်နှုန်းကနေ200%ခန့်နှုန်းအထိရှိခဲ့တယ်လို့ကုလသမဂ္ဂကကိုယ်ကရေးပါတယ်။ဂျာဗာခေါ် methamphetamine ဆေးထုတ်လုပ်မှုများပြားလာတဲ့အပြဈေးနှုန်းကလည်းဆက်စားလာပါတယ်တဲ့။တရှိအလုပ်လုပ်ကြရတဲ့လူတွေပြင်ပမှန်းလုပ်ရတဲ့လူတွေဥပမာအဖြစ်အဝေးပြေးကားသမားလိုကြောက်တွင်းအလုပ်သမားလိုလူတွေအများအပြားနဲ့လူငယ်တွေဟာဒီဆေးကိုမကြာခဏသုံးဆွဲကြပါတယ်တဲ့။ဆန်ပြည်မြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းမှာမူရင်းဆေးကရတဲ့ပြည်နယ်ရဲ့ဝင်ငွေကိုတခြားဘယ်လုပ်ငန်းကမှမရှင်းနိုင်ဘူးလို့ ICG ခေါ်နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ကရေးသားထားတာကိုဖော်ပြပါတယ်။ပက်ဂျက်ဆင်လို့ခေါ်တဲ့အရသာအဖွဲ့အစည်းဝင်တွေကမူရင်းဆေးနှိမ်ငင်းရေးကိုလွတ်ခဲ့တဲ့အခါမှာဒေသစီးပွားရေးကိုတော့ထိခိုက်ခဲ့ရပါတယ်တဲ့။မူရင်းကုံသွယ်မှုတိုက်ချဲ့ရေးအတွက်အာဏာပိုင်တွေဘက်ကမလုံးပေးဆောင်ရွက်တာမျိုးမရှိဘဲရဲတွေကဒီလူတွေကိုစိတ်မဖမ်းဆီးရအပြင်တခါတခါမှသူတို့ကိုယ်တိုင်လည်းပဲစုံဆွဲတာရောင်းဝယ်တာတွေလုပ်နေကြတယ်လို့ဆိုထားပါတယ်။ပက်ဂျက်ဆင်အဖွဲ့ကလည်းအစည်းအဝေးရောင်းဝယ်ဖောက်ပဲဖမ်းဆီးအရေးယူနိုင်ပေမဲ့အများအပြားလူကင်နေသူတွေကိုတော့ဖမ်းဆီးရမှကြောက်ရွံ့ကြတယ်လို့ဆိုပါတယ်။စစ်တပ်ဝန်ထမ်းအဖွဲ့ဝင်တန်းလောက်ရှိတဲ့ပက်ဂျက်ဆင်ဟာဘိန်းဂျူဧကပေါင်းများစွာကိုဖျက်ဆီးပြီးမြွေအန်ဒီရဲ့ပညာပေးလုပ်ငန်းတွေပြန်လည်ထူထောင်ရေးစခန်းတွေကိုလည်းဖွင့်လှစ်ထားတယ်လို့ဆိုပါတယ်။အတင်းအဓမ္မစစ်ချက်ခိုင်ပြီးပြစ်ဒဏ်ပေးတဲ့စနစ်ဟာထိရောက်မှုမရှိပေမဲ့မြန်မာနိုင်ငံမှာတော့ဒီနည်းပဲသုံးနေကြပြီးအတင်းဖြတ်ခိုင်းသူတွေက80ရာခိုင်နှုန်းလောက်ဟာမူရင်းဆေးပြန်သုံးကြရတယ်လို့လဲ Transnational Institute ကပြောကြောင်းညှိနှိုင်းထားပါတယ်။တကယ်တမ်းမြန်မာနိုင်ငံရဲ့မူရင်းဆေးပြဿနာကိုကင်တွယ်ကုသနိုင်ဖို့အတွက်ဆိုရင်နီလန်ပေါင်းမျိုးစုံကိုသုံးရမယ့်အထက်မှာကချင်းနဲ့ရှမ်းပြည်နယ်တွေမှာကာလတရှိဖြစ်ပေါ်လာတဲ့ပြည်တွင်းစစ်ကိုရဆိုင်ရေးလဲပါဝင်နေတယ်လို့ညွှန်ကြားထားပါတယ်ခင်ဗျာ။ဆက်လက်ပြီးမြန်မာနိုင်ငံမှာ COVID-19 ဒီဒီမိုကရေစီအတွက်အကြီးအမားဆုံးစိုးရိမ်ပွဲဖြစ်တဲ့ဆိုရဲကောင်းစင်နဲ့ providencemag.com မှာညွှန်ကြားထားတာကိုစီကြအောင်ပါခင်ဗျာ။မြန်မာနိုင်ငံမှာ COVID-19 ကြောင့်ဖေးဆုံးသူ6ဦးသာရှိတယ်ဆိုတာဟာသူများနိုင်ငံနေနဲ့ဆိုင်ရင်နေပါလာတယ်ဆိုပေမဲ့နုနေတဲ့အရသာအစိုးရဂျက်ဒီရတက်ကတော့အန်ဒီရရှိနေတယ်လို့စာရေးပါတယ်။စစ်ဘုတမသားလွတ်တော်နဲ့ရရဆက်ဆက်နှစ်ကိုနှိမ်နှင်းမှုတွေလုတ်တက်သောစစ်တပ်နောက်ကျောင်းသမိုင်းကအသိအဆောင်မခံနိုင်တဲ့စစ်ဘက်အရက်ဘက်အာဏာချင်းခွင်ကြဘူးပူပြီးတင်းရင်သွားနိုင်ပွဲရှိနေပါတယ်တဲ့။ပြီးခဲ့တဲ့မလာရုံကမြန်မာပြည်မှာပထမဆုံး COVID-19 ကူးစက်မှုကိုကြီးညာလိုက်တဲ့အချိန်ခါစစ်တပ်ထင်ကြုံရေးအတွက်လမ်းပွင့်သွားစေခဲ့ပြီးဒီချင်းနဲ့မှာစစ်တပ်ကြောထောက်နှုတ်ခံပြုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကအမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီကိုပြန်လည်အသက်ဆင်းဖို့ကြိုးပမ်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီကနေတပ်မတော်ကိုအရေးပေါ်အထူးရေးအနာရယူစေနိုင်မှာဖြစ်ပါတယ်တဲ့။ COVID ကရောဂါဟာနိုင်ငံအများအပြားမှာလည်းစစ်တပ်ဓာတ်မှုအစိုးရရဲ့ပုံမှုထင်းချုပ်ရေးအတွက်အခြေအနေကိုဖန်တီးပေးခဲ့တယ်ဆိုပြီး Spain, Israel,Romania, Ethiopia စတဲ့နိုင်ငံတွေကိုနမူနာပေးထားပါတယ်။သမိုင်းမှာလည်းအရေးပေါ်အာဏာဆိုတာကျင့်သုံးပြီးရင်လွယ်လွယ်နဲ့ပုံမှန်ပြန်မရောက်နိုင်တော့ဘူးဆိုပြီးစက်တင်ဘာ17ဖြစ်ရပြီးအရေးပေါ်အခြေအနေကျင့်သုံးမှုရဲ့နောက်ဆက်တွဲအခြေအနေတွေကိုဆက်လက်ဖော်ပြပါတယ်။မြန်မာနိုင်ငံမှာတက်မတော်ဟာအရသာအစိုးရအပေါ်လွယ်လင့်တကူလွှမ်းမိုးနိုင်တယ်လို့ COVID ကရောဂါကိုအကြောင်းပြပြီးတော့လဲအစိုးရကိုအမြဲတမ်းချုပ်ကန့်သွားနိုင်စေမှာဖြစ်ပြီးအခုလိုရွေးကောက်ပွဲနှိလာတဲ့အချိန်မျိုးမှာဒါပိုပြီးတော့သတိထားစောင့်ကြည့်ရမယ့်အချိန်ဖြစ်ပါတယ်။ဒါကြောင့်ဒီကာယောဂါကိုအကြောင်းပြပြီးတက်မတော်ရဲ့ထိန်ချုပ်လာမှုကိုကာကွယ်နိုင်ဖို့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့ကိုဗစ်ကာယောဂါဟန်တာရေးကိုနှီးမျိုးစုံနဲ့အသုံခွန်ဆိုင်ဆက်လက်လှုပ်ဆောင်သွားရလိမ့်မယ်လို့ညွှန်ကြားထားပါခင်ဗျာ။ကျွန်တော်ကြော်စံသားပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆလနာဆင်ညာမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။အမေရိကန်ဟာမြမနိုင်ငံကိုတရုတ်ကြီးစုမှုလက်အောက်ကျရောက်မှာမလို့လားဘူးဆိုပေမဲ့တရုတ်လိုထိထိရောက်ရောက်မကူညီဘူးဆိုတဲ့ကိစ္စကိုမြမနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲသံတမန်ဟောင်းပရစ်လာကလပ်ကပယ်ချလိုက်ပါတယ်။တချိန်တည်းမှာပဲ ISP မြမရဲ့တရုတ်ရဲ့စုရည်စည်တူဖြစ်တဲ့မတ်ခင်ခင်ကျော်ကလည်းမြန်မာနိုင်ငံကိုအမေရိကန်ကအကူအညီပေးမဲ့ကိစ္စမှာအကန့်အသတ်တွေရှိနေတယ်လို့ထောက်ပြပါရယ်။အသေးစိတ်ကိုသူတို့နှူးနဲ့ကျွန်တော်ကြော်စံသားဆွေးနွေးဆုံးသတ်ထားပါရယ်။ပရစ်လာကလပ်ပြည်အမေရိကန်နဲ့တရုတ်ဆိုင်းယုံနှစ်ခုအပြန်အလှန်တိုက်ခိုက်ရေးသားနေကြတာဟာဘာကြောင့်ဒီအချိန်မှာဒီလိုလုပ်ကြရတယ်ဆိုတာပြောပြပါဦးခင
်။ Well, I don't really know what this is all about. I can only guess.
ကျမအတေချာမသိပါဘူး။ကျမခံမှန်းတာပဲလုံးနိုင်ပါတယ်။ကျမကအစိုးရတယ်မပါပါဘူး။မူဝါဒတွေချမှတ်တဲ့နေရာမှာလည်းမပါပါဘူး။အထူးသဖြင့်ဒီအစိုးရနဲ့ကျမမပတ်သက်ပါဘူး။ခံမှန်းပြီးတော့ပြောရမယ်ဆိုရင်တော့ဟောင်ကောင်တို့တောင်တရုတ်ပင်လယ်တို့နဲ့ပတ်သက်ပြီးတော့မိုက်ပွန်ပီယိုမကြသေးခင်ကပြောသွားတာကိုကြည့်မယ်ဆိုရင်အခုကိစ္စကအဲ့ဒီတိုက်ခိုက်ပြောဆိုမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ထင်ပါတယ်။ဒါကမြန်မာနဲ့အထူးတလဲပတ်သက်တယ်လို့မထင်ပါဘူး။အမေရိကန်တန်ယုံရဲ့ရေးသားချက်မှာမြန်မာကိုအဓိကထားရေးပေမဲ့အလားတူရေးသားချက်တွေကကျန်အာဆီယံနိုင်ငံအားလုံးအတွက်လည်းထွက်ပေါ်ခဲ့ရဲဆိုတာအရှင်သိကောင်းသိပါလိမ့်မယ်။ရေးသားချက်တစ်ခုစီကအဲ့ဒီနိုင်ငံတစ်နိုင်ငံရဲ့အခြေအနေနဲ့အံဝင်ခွင့်ကြားဖြစ်အောင်ရေးသားထားတာဖြစ်ပါလေ။ဒါကြောင့်မလို့ဒါကဝါရှင်တန်မြို့တော်ကလာတဲ့ကိစ္စဖြစ်ပါလေ။ရန်ကုန်ကရေးရမဟုတ်ပါဘူး
။သူကဒါဟာဒေါ်နယ်ထရမ့်ရွေးကောက်ပွဲအတွက်မဲဆွဲတဲ့လူရတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်။
I'm guessing.That is part of
ကျွန်မလည်းခံမှန်းနေပါတယ်ဒါကထရမ့်အစိုးရရဲ့တနည်းအားဖြင့်ထရမ့်နဲ့ပွန်ပီယိုတို့ကပြုလုပ်တဲ့ရွေးကောက်ပွဲမဲဆွယ်မှုဖြစ်ပါလိမ့်မယ်တရုတ်နဲ့အရှေ့တောင်အာရှကိစ္စဆက်ပြောရမယ်ဆိုရင်အမေရိကန်ဟာအရှေ့တောင်အာရှဒေသမှာတရုတ်ရဲ့ရန်လိုကျူးကျော်မှုအဖြစ်မှတ်ယူနိုင်တာတွေကိုတွန်းလှန်နေတာဖြစ်ပါတယ်တရုတ်တို့ကဟောင်ကောင်ကိုသိမ်းယူနေပါတယ်တောင်တရုတ်ပင်လယ်မှာကျွန်းတွေစောင့်နေပါတယ်အဲ့ဒီပင်လယ်ရင်းကျမတို့ရဲ့ရေချောင်းသွားလာပိုင်ဆိုင်ခွင့်တွေကိုစင်ခေါ်နေပါတယ်ထိုင်ဝမ်ကိုတိုက်မယ်ခိုက်မယ်သဘောနဲ့အပြင်းထန်ချိန်ကြောက်နေပါလေ။ဆိုတော့ဒါတွေကအမေရိကန်ကပြန်တွန်းနေတာဖြစ်ပါလေ။မြန်မာကအဓိကရည်ရတာမဟုတ်ဘဲနဲ့အရှေ့တောင်အာရှတစ်ခုလုံးအတွက်စိုးရိမ်မှုဖြစ်ပါလေ။ကျမဆက်လက်ထောက်ပြတင်တာကတော့အခုခါမှာတရုတ်ရဲ့ကျူးကျော်ရန်စားမှုတွေပေါ်မှာဒေါသဖြစ်စရာတွေကိုအမေရိကန်ပြည်အောင်စုမှအစိုးရနဲ့အတိုက်ခံပါတီနှစ်ရက်လုံးကထောက်ခံနေကြတယ်ဆိုတာဖြစ်ပါလေ
။ကျွန်တော်ဆက်မေးချင်တာကတော့ဒီလိုတရုတ်ကမြန်မာနိုင်ငံအပေါ်မှာဘက်ဆုံလွှမ်းမိုးရေးလုပ်နေတယ်ဆိုတာကိုအမေရိကန်ကမလိုလားဘူးဆိုရင်မြန်မာနိုင်ငံအနေနဲ့တရုတ်ပေါ်မှာမိခိုးအားထားရမှုရော့ပါတော့အမေရိကန်ကဘာကြောင့်အလုံလောက်မကူညီဘူးလဲဆိုတာပဲဖြစ်ပါတယ်မြန်မာပြည်သားတချို့လည်းသိကျင်ရတဲ့ကိစ္စဖြစ်ပါတယ်ခင်ဗျာ
Okay but you tell me what they think we should be doing what do they think we should be doing reasonable what is reasonable and what
ကျွန်တော်တို့ကဘာလို့ရမယ်လို့တို့ထင်ကြလဲဆိုတာရှင်းပြောစမ်းပါဖြစ်တဲ့ဖြစ်တိုက်တာနဲ့ဖြစ်နိုင်ခြေရှိတာကိုပြောစမ်းပါ
အဖြစ်နိုင်တဲ့အကူအညီဘယ်ဟာလဲဆိုတာကတော့ခင်ဗျားပြောမှာပါပရစီလာဒါပေမဲ့မြန်မာပြည်ကလူတွေမြင်တာကတော့မြန်မာနိုင်ငံဖုံဖြိုးတိုးတက်ရေးအတွက်အခြေခံအဆောက်အဦအပါအဝင်လုပ်ငန်းတွေစီးပွားရေးစီမံကိန်းတွေကိုတရုတ်ကပဲအဓိကပေးနေတယ်ထောက်ပံ့နေတယ်လို့ဆိုတဲ့အချက်ပဲဖြစ်ပါတယ
် We do not have state owned enterprises we do not have a government thatengages
in tomorrow see ma နိုင်ငံပိုင်းစီးပွားရေးလုပ်ငန်းဆိုတာမရှိပါဘူးအခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းကိုအစိုးရကလုပ်တာမဟုတ်ပါဘူးဒါတွေကိုပုတ်ကလေးကကုမ္ပဏီတွေလုပ်ကြတာပါမြန်မာအစိုးရကလည်းပုတ်ကလေးကလုပ်ငန်းတွေရှင်ပြိုင်လုပ်ကြနိုင်မဲ့မူဝါဒတွေချမှတ်လုပ်ကြနေပါတယ်ဥရောပနဲ့အမေရိကန်ကလွတ်လပ်တဲ့စီးပွားရေးလုပ်ငန်းတွေပါဝင်လာနိုင်အောင် policy ချမှတ်ထားပါတယ်ကုမ္ပဏီတွေကလည်းလှုပ်ဆောင်နေကြပါတယ်ဒါရီကိုလူတွေမသိကြပါဘူး။ဆိုတော့အမေရိကန်ကဘာမှမလုပ်ဘူးလို့ထင်နေကြသူတွေကအထင်လွဲအောင်လုပ်ချင်းခံနေရတာပါ
။စီးပွားရေးကုမ္ပဏီတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံရခက်ခဲအောင်အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နေတယ်ဆိုတာကိုလည်းတရုတ်စံရုံးကရေးတဲ့စာမှာထောက်ပြထားပါတယ်ပစီယာ
။ We have not imposed sanctions on anything except the military. Does the Burmese public like what the military is doing, what the Tutmado is doing? It's the Tutmado.
Tomorrow ha sit tak ka lwe lo ba tan khan pay so mu ko ma lo ma tha ba au. Myama apye du ri ga o sit tak ye lou yak ko tabaw cha cha ba la. Tiyuk ko myama nai ngain ne phait kho da tat ma raw ba. Ma tama re si bwa lou nai aw tiyuk ko phyet si da tat ma raw ba. Lan nak kan apwe ri ne tat ma raw ro ga lou cha da ba. Ai lan nak kan apwe ri ga tat ma raw ye thain chou mu aw ma shi ba de. သူတို့ဟာတရားဥပဒေစိုးမိုးမှုအောက်ကကင်းလွတ်တဲ့တရားစီးပွားရေးစနစ်တကျထူထောင်ဆောင်ရွက်နေကြပါတယ်။ဒါကိုတရုတ်ကအခွင့်အကောင်းယူနေတာပါ။ကျမတို့ဟာအာဏာရှင်နိုင်ငံမဟုတ်ပါဘူး။လွတ်လပ်တဲ့စီးပွားရေးစနစ်ကိုကျင့်သုံးတဲ့ဒီမိုကရေစီနိုင်ငံမှာပြည်ရင်းလိုအပ်ချက်နဲ့ရှင်လွဲမစင်စားရဲနဲ့လုပ်လို့မရပါဘူး။ကျမတို့နိုင်ငံရဲ့ပတ်စံတွေဟာအခွင့်အမ်းပြည်သူတွေရဲ့ပတ်စံမှာတရုတ်အစိုးရလုံလီလုံဟန်မျိုးနဲ့ရယူထားတဲ့ပတ်စံတွေမဟုတ်ပါဘူး။နောက်သဘောပေါက်ထားရမယ့်ကိစ္စကတော့အမေရိကန်နဲ့တရုတ်တို့ရဲ့တည်ရှိမှုပါပဲ။တရုတ်ဟာမြန်မာရဲ့အိမ်နီးချင်းနိုင်ငံမှာအမေရိကန်ကအိမ်နီးချင်းမဟုတ်ပါဘူးအဝေးနိုင်ငံတစ်ခုအဖြစ်နဲ့လုံနိုင်သမျှလုပ်နေတာပါအမေရိကန်ဟာတရုတ်နဲ့နေရာအနှံ့ပြပတ်သက်မှုတွေရှိနေပေမဲ့အဲ့ဒီကိစ္စတွေမှာမြန်မာဘက်ကဝန်မအောင်မြန်မာနိုင်ငံဟာတရုတ်အမေရိကန်တို့ရဲ့စစ်မြေပြင်ဖြစ်မဲ့အရေးမျိုးလည်းမလိုလားအပါဘူ
းအန်ဒီကျမ်းမှာတောင်တရုတ်ပင်လယ်ကရောအမေရိကန်ပြည်ထောင်စုရဲ့အိမ်နီးချင်းလားခင်ဗျာအမေရိကန်ပြည်ထောင်စုရဲ့နီးလို့လားအဲ့ဒီမှာကျတော့အမေရိကန်ပြည်ထောင်စုကထက်ထက်ဝင်ဝင်ရောက်ပြီးတော့ပတ်သက်နေတာပဲမဟုတ်လား
No, the U.S. has been present in the Pacific for 100 or more years. We were there in the Pacific as a Navy before the Chinese.
Pacific ဒေသမှာ American ပါဝင်ပတ်သက်မှုရှိခဲ့တာနှစ်ပေါင်း100ကျော်ရှိလာခဲ့ပါပြီ။တရုတ်မတိုင်ခင်ကတည်းကဒီ American ရေတပ်ကတောင်တရုတ်ပင်လယ်မှာရှိခဲ့တာပါ။တရုတ်ကအဲ့ဒီကိုဝင်လာပြီးတော့ American ကိုမောင်းထုတ်ဖို့လုပ်လာတာပါ။
အဲ့ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲသံတမန်ဟောင်းပရက်စလာကလပ်ကိုကျွန်တော်မင်းမြန်ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ ISP မြန်မာရဲ့တရုတ်ရေးရာကျွမ်းကျင်သူမခင်ခင်ကျော်ကျွန်တော်ဆက်သွယ်မင်းမြန်ထားတာကိုဆက်လက်နားဆင်ကြပါခင်ဗျာ
ပြောမယ်ဆိုပထမတစ်ချက်ကတော့ဒီမြန်မာနိုင်ငံမှာကအမေရိကန်ရဲ့အဓိကအကျိုးစီးပွားတွေတော်တော်များများကမရှိမနေဘူးပေါ့နော်အာရှနဲ့အရှေ့တောင်အာရှဒေသမှာမဟာမိတ်ရရှိပြီမဲ့လို့မြန်မာနိုင်ငံကလည်းအဲ့လိုမဟာမိတ်ချက်မှာပါနေရတဲ့အတွက်ကြောင့်မလို့နိုင်ငံရေးအရာဟိုအများကြီးချိတ်ဆမှုရှိနေတာတပိုင်းဖြစ်နေလေတဲ့ပဲ။နောက်တစ်ပိုင်းကတော့ကျမတို့ဒီအမေရိကန်နဲ့မြန်မာအနေနဲ့အခုချိန်ကြီးတော့ကျမတို့စီးပွားရေးအရာချိတ်ဆမှုတွေအလောက်အားကောင်းမနေရဘူးတွေ့ရတယ်ပေါ့နော်။နောက်တစ်ချက်တော့ဒီအမေရိကန်အနေနဲ့ပြောမှဆိုချင်သည်အကန့်အသတ်နှစ်ခုရှိရပေါ့။တစ်ခုကဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနဲ့လွတ်ခွင့်ရေးပေါ့နော်။ဒီနောက်တစ်ဆင့်နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီရေးရာကအကြောင်းနဲ့ဖြစ်လာရဲဆိုပေမဲ့လို့ကျွန်တော်လူ့ခွင့်ရေးနဲ့ပတ်သက်လို့ရေနောက်ဆက်ခွန်တဲ့ပိုင်းမှာကျွန်တော်ဒီအဟံနဲ့ပတ်သက်တဲ့ဒီနိုင်ငံတကာမှာဝေခံမှုကြုံနေရတဲ့အချိန်မှာအမေရိကန်နိုင်ငံအနေနဲ့လည်းဒီမြန်မာနိုင်ငံကိုဒီသူတမုထဆန်လုံးတွေကိုဖောက်ဖက်ပြီးကုမ္ပဏီတွေကလည်းစုံပြအသက်ရှင်ရလို့ကျွန်မရရှိအောင်ကြောက်တ
ယ်မြန်မာနိုင်ငံဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာဟုတ်တရုတ်ပြည်ရဲ့တွင်မှုရှိနေဆိုရကိစ္စနဲ့ပတ်သက်လို့ဘယ်လိုသဘောပါလဲတရုတ်ပြည်ရဲ့လွှတ်ရဟာမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်တကယ်ပဲဟန်ဒါဖြစ်နိုင်ပါသလားတရုတ်ရဲ့စိတ်ထဲမှာအင်းကြီးချင်းနိုင်ငံတွေထဲမှာဒီမိုကရေစီထုံးကားတဲ့နိုင်ငံတစ်ခုဖြစ်လာမှာကိုစိုးရိမ်နေတယ်လို့ဆိုရအယူဆအမှန်ပါသလားခင
်ဗျဟုတ်ကဲ့ဆရာအဲ့ဒါကတော့ပေါ့နော်တရုတ်မိမဲကတော့သူ့ပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေကိုတော့သူ့ဩဇာစားမှုရဲ့နိုင်ငံဖြစ်စေချင်မှာပေါ့နော်ဟိုဂျာမန်ပဲလို့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီဖြစ်တယ်မဖြစ်တယ်ကတရုတ်ကအလောက်အရေးကြီးလို့ကျွန်တော်ထင်တယ်ချင်းမြန်မာနိုင်ငံဒီမိုကရေစီဖြစ်ဖြစ်မဖြစ်ဖြစ်ဒါတရုတ်နဲ့ပနာတဲ့အစိုးရမျိုးပေါ့နော်တရုတ်နဲ့ပနာတဲ့စနစ်မျိုးရှိလို့ဖြစ်နိုင်လို့ဖြစ်တရုတ်နိုင်ငံကဒါဒီမိုကရေစီဖြစ်တာလို့ဖြစ်တာသူကအဲ့လောက်အရေးကြီးပါလို့ကျွန်တော်သုံးသပ်တယ်ဒါပေမဲ့လို့ကျွန်တော်တရုတ်နဲ့အငံကြီးရဲ့အခါမှာတော့ဒီမိုးစုံနိုင်မှုမဆိုတငါနိုင်တငါဆိုသလိုပေါ့နော်ဒီမြန်မာနိုင်ငံရဲ့စံငင်စံညွန်းတွေကလည်းဒီမိုကရေစီနဲ့လမ်းချော်ရဲ့စံငင်စံညွန်းတွေဖြစ်လာနိုင်တာတွေကိုလည်းကျွန်တော်တို့တွေ့ရတယ်အရှင်ဥမာအချင်းကျွန်တော်တို့ဒီရေးနေတဲ့မိုးစုံနိုင်ငံတွေလောက်တဲ့အခါမှာ correction လို့မျိုးပေါ့နော်နောက်တစ်ခါဒီကြည့်သူလူလူရဲ့ပါဝင်မှုကိုဟိုလမ်းဖွင့်မပေးတဲ့သုတ်ပြဲချမှုမျိုးပို့ပြီးဥစားပေးရရှိကြတဲ့ခါမှာတော့ဒါမြန်မာနိုင်ငံရဲ့ဒီမိုကရေစီစင်တာမှုကိုတုံတရားအနှောက်အယှက်ဖြစ်နိုင်တာတွေရောရှိပါတယ်ဟုတ်ကဲ့ရှင်ဟာ
နောက်တစ်ခုလူတွေပြောကြတာကမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်နေတဲ့ပဋိပက္ခကိုလည်းပဲတရုတ်ကဘာကြောင့်ပါဝင်ဖြည့်ဆင်းဖို့မကြိုးစားသလဲတိုင်းရင်းသားတွေအခုလက်နက်တွေထောက်ပံ့နေရဆိုတာအထောက်အထားတွေအများကြီးပဲမီဒီယာတွေကရေးနေကြပါတယ်အဲ့ဒီကိစ္စကဘယ်လို
ဟုတ်ကဲ့ပြ
မြင်မိပါလား
ဟုတ်ကဲ့
ဒီချက်ကြောက်စရာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုအလျှော့ဆင်းလုပ်လို့ရတယ်ပေါ့ညှော်ချိုးလိုမျိုးရစ်သိမ်းလိုမျိုးပေါ့နော်ရှိနေတဲ့အနေထားကိုတောက်ကိုက်ထားခြင်းနဲ့အနေထားလို့တွေးရတယ်အဲ့တော့တိုင်းကအရေးတာဘုံကဖြည့်ချင်းသွားမယ်ဆိုတရုတ်နိုင်ငံကဒီ leverage ကိုရောက်တာနိုင်ငံတစ်ချက်ရှိပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ကဟုတ်တယ်တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့တိုင်းကအရေးပေါ်မှာတတုံတရာတက်ရမှုရှိနိုင်ပေမဲ့လို့ပေါ့နော်တရုတ်နိုင်ငံကဒါကိုလုံးဝအလုံးစုံအဖြေရှာပေးနိုင်တဲ့နေရာမှာတော့မရှိဘူးလို့ကျွန်တော်တို့သုံးသပ်မိရယ်ဒီတိုင်းကအရေးကိုသူပို့ဆိုးကြအောင်လုပ်လို့ရတယ်ဒါပေမဲ့ပုံကောင်းပါအောင်လုပ်နိုင်တဲ့နေရာမှာသူကအကန့်အသတ်တွေအများကြီးရှိနေတယ်ရှင်ဟုတ်ကဲ့ဟုတ
်ဘယ်လိုအကန့်အသတ်မျိုးလဲဆိုတာနည်းနည်းတစ်ခုတစ်ခုလောက်ထည့်ပြောပေးပါလားခင်ဗျာ
ဟုတ်ကဲ့ဒီလိုချင်းဥမာဟိုတိုင်းမလက်နဲ့ကနေတိုင်းမလက်သုံးရရင်းနှီးမှုမျိုးရှိပုံနဲ့လို့ပါဒါတိုင်းမလက်ကလည်းကစားအောင်စားကနေရောလည်းမဟုတ်ကြဘူးရှင်သူ့ရဲ့အကျိုးစီးပွားကိုပို့ပြီးတော့စဉ်းစားကြရပေါ့နော်အဲ့ဒါကတစ်ချက်ပေါ့အဲ့တော့တခါလေမှတိုင်းအကျိုးစီးပွားသူ့အကျိုးစီးပွားနဲ့လုံးဝကန့်ညင်နေနိုင်တဲ့အနေထားလည်းရှိတော့ရှိနိုင်တယ်ပေါ့နော်ဒါကတစ်ချက်ပါနောက်တစ်ချက်ကသူ့ရဲ့အဓိကစဉ်းစားချက်ပါငဇက်ကြီးကတင်ညာကိုထိန်းသိမ်းနေတာပေါ့နော်အဲ့တော့အရင် PR ပေးပြီးတော့မှတကယ်ပေါ်တွန်းတင်မယ်ဟလာတနေ့ချာကိုဒီအဲ့လို PR ပေးမှဆိုလို့ရှိရင်တစ်ခါကလည်းကျွန်တော်တံပြန်နိုင်ရဲ့ရှိလာနေတဲ့ခါမှာငဇက်ကြီးကတင်ညာမှုကိုအများကြီးနောက်ဆက်နိုင်တာရှိရပေါ့နော်အဲ့ဒါကြောင့်မလို့လေဟိုတိရုပ်ကအများကြီး PR မပေးရဲ့ဒီအမပေးနိုင်တဲ့အကန့်တွေရှိနေပါဟုတ်ကဲ့
ဒေကိစာယောဂဟာကမ္ဘာပေါ်မှာရောမြန်မာနိုင်ငံမှာပါအဖြစ်အများဆုံးကိစာယောဂတွေထဲမှာပါဝင်တဲ့ကိစာယောဂတစ်ခုဖြစ်ပါတယ်။2018ခုနှစ်ဒေတာအရအသေးကိစာယောဂကြောင့်ကမ္ဘာပေါ်မှာနှစ်စဉ်လူပေါင်း8000နီးပါးအသက်သေဆုံးနေရပြီးအသေးကိစာကြောင့်အသက်သေဆုံးသူတွေရဲ့60ရာခိုင်နှုန်းကျော်ဟာအသက်ရောင်အသက်ဝါဘီပိုးစီပိုးတွေနှစ်ရှည်လာများကူးစက်ခံရတာကနေစတင်တယ်လို့သိရပါတယ်။အသေးကိစာယောဂအတွက်ကုသမှုနည်းလမ်းတွေတိုးတက်လာနေတယ်ဆိုပေမဲ့မြန်မာနိုင်ငံမှာတော့အသေးကိစာယောဂဖြစ်ပြီးဆိုရင်ရာခိုင်နှုန်းအများစုဟာအကြောင်းမျိုးမျိုးကြောင့်အသက်သေဆုံးနေကြရတာပါ။ကစားယောဂတချို့ဟာယောဂပိတာကိုဆော့ဆော့တိအောင်စစ်ဆေးဖော်ထုတ်ကုသနိုင်ခဲ့မယ်ဆိုရင်ပျောက်ခင်းအောင်ကုသနိုင်တယ်လို့သိရတာကြောင့်အတဲကစားကရောဆော့ဆော့တိအောင်စစ်ဆေးဖော်ထုတ်ကုသနိုင်ခဲ့မယ်ဆိုရင်ပျောက်ခင်းအောင်ကုသနိုင်မှုအခွင့်အရေးရှိပါသလားလို့မေးကြည့်တဲ့အခါအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့အသေးကင်ဆာဖြစ်ပြီဆိုရင်သူဒီတခြားကင်ဆာရောဂါတွေလိုပါပဲဆော့ဆော့စစ်ဆေးတိမယ်ဆိုလို့ရှိရင်ကုသပျောက်ခင်းနိုင်ပါတယ်နော်ဒါကြောင့်မလို့ဘာကအရေးကြီးလဲဆိုတော့ဆိုးစီးစွာတွေ့ရှိရတဲ့ဒီကြိုတင်စစ်ဆေးခြင်းကအရေးကြီးတယ်ပါတယ်အဲ့တော့အသေးကင်ဆာဆိုရင်လည်းပဲဒီကင်ဆာကြိုတင်စစ်ဆေးခြင်းတဲ့ကင်ဆာမျိုးစားထဲမှာထည့်သွင်းထားတာရှိပါတယ
်အသေးကင်ဆာယောဂဖြစ်နိုင်တယ်လို့တန်လျာရှိပြီဆိုရင်ယောဂကိုဆိုးဆိုးစစ်စစ်ဖော်ထုတ်ကုသနိုင်မှုအတွက်နားလေတကြံနဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမတ်ပြုလုပ်ပေးဖို့အရေးကြီးပါတယ်ပေါ်ရင်ပေါ်တဲ့ဤပညာတွေနဲ့အချိန်မှန်မှန်ဆက်သက်စစ်ဆေးနိုင်သလိုတွေးစစ်ပြီးတော့လည်းကင်ဆာဖြစ်နိုင်ခြေရှိမရှိနဲ့ကင်ဆာအစပြုမှုရှိမရှိဆိုတာတွေကိုဆက်သက်စစ်ဆေးလာနိုင်နေပြီဖြစ်ပါတယ်။ယောဂကိုစစစစီဖော်ထုတ်ကုသနိုင်မှုအတွက်လုံဆောင်တဲ့ကျန်းမာရေးစစ်ဆေးမှုတွေနဲ့ပတ်သက်ပြီးဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ်
။ထို့သဖြင့်တော့ဒီဖြစ်နိုင်ခြေများတဲ့သူတွေဖြစ်တဲ့အသေးအောင်သားဝဘီဘိုးစီဘိုးရှိတဲ့သူတွေအရက်တောက်တဲ့သူတွေသူတို့တွေဟာဆိုလို့ရှိရင်ဒီအသေးကင်ဆာအတွက်ကိုကြိုတင်စစ်ဆေးထားတယ်ပါတယ်။အဲ့ဒါကလည်းလွယ်လွယ်ကူကူပဲဖြစ်ပါတယ်အသေးကိုဒီတယ်လီဗီရှင်းထပ်မံရိုက်ပြီးစစ်ဆေးမယ်ဆိုရင်အသေးကင်ဆာကိုစောစီးစွာတွေ့ရှိနိုင်ပါတယ်အဲ့တော့ဒီအသေးကိုတယ်လီဗီရှင်းထပ်မံရိုက်ပြီးစစ်ဆေးခြင်းနဲ့အတူသွေးထဲမှာအာဖာဖီတိုပရိုတင်းလို့ခေါ်တဲ့အသေးကင်ဆာမှာမြင့်မားစေတဲ့ဓာတ်ကိုနှစ်ခုတွဲပြီးစစ်ဆေးမယ်ဆိုရင်ကင်ဆာဖြစ်တဲ့အချိန်ကိုကြိုပြီးတော့သိရှိနိုင်မှာဖြစ်ပါတယ်ဒီလိုကြိုတင်စစ်ဆေးခြင်းအပြင်စောစီးတွေ့ပြီးဆိုလို့ရှိရင်တော့သူ့ကိုစနစ်တကျကုသမယ်ဆိုရင်ကုသပျောက်ကင်းနိုင်ပါတယ်သိရှိတာနောက်ကြတယ်ကုသမှုမခံယူဘူးဆိုရင်အသက်အန္တရာယ်ရှိနိုင်တယ်6လကနေတနည်းလောက်ထိပဲဒီတက်တန်းမကုတဲ့သူတွေမှာတက်တန်းရှိတယ်ဆိုပြီးလေးလာထားချက်တည်းအရာရှိပါတယ်ဒါကြောင့်မလို့ဒီအသေးကင်ဆာဖြစ်နိုင်ခြင်းမြင့်တက်တဲ့သူတွေအနေနဲ့ကတော့6လသို့မဟုတ်တနည်းတစ်ကြိမ်ဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီအာထရာဆောင်းတယ်လီဗီရှင်းထပ်မံရိုက်ခြင်းနောက်သွေးတွင်အာဖာဖီတိုပရိုတင်းထပ်စစ်ဆေးခြင်းတို့ကိုဆောင်ရွက်သွားမယ်ဆိုစောစောစီစီတွေ့ရှိနိုင်ရင်ကုသပျောက်ကင်းနိုင်မှာဖြစ်ပါတယ
်လေးလာမှုတွေအရာအသေးကစားယောဂဟာအရင်တောက်တဲ့သူတွေမှာအများအပြားတွေ့ရှိလာနေပြီးအသေးအောင်တဲ့ဝါဘီပိုးစီပိုးကုဆက်ခံထားရတဲ့သူတွေဟာအသေးကစားယောဂဖြစ်ဖို့အခွင့်အရေးတိတိတသားမြင်မာနေကြတာပါအရင်မတောက်ပေမဲ့လည်းအသေးထိခိုက်ပျက်စီးစေမယ့်အကြောင်းအရာတွေကိုလေ့လာပြီးတတိပြုရှောင်ကျဉ်ထားတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဓိကကတော့ရင်နှုံးကသိရှိထားတာရဲတောက်ပြီးတော့အသေးချောက်ပြီးအသေးကင်ဆာဖြစ်တဲ့လူတွေများတယ်ပေါ့နော်အခုနောက်ပိုင်းမှာတော့ရဲမတောက်တော့လည်းပဲအသေးကင်ဆာဖြစ်တဲ့လူတွေများလာတာရှိပါတယ်အဲ့ဒါဒီရှေ့မှာဆရာတို့ပြောခဲ့တဲ့ထဲမှာပါတော့ဒီအသေးအောင်သားဝဘီပိုးစီပိုးနဲ့အစာတောက်မတန့်ရှင်းမှုခန္ဓာကိုယ်အဝလွန်ကျင်တဲ့လူဖြစ်ပေါ်လာတဲ့အသေးစီပိုး နော်ဒီယောဂတွေကလည်းကြာလာရင်အသေးထိခိုက်ပြီးတော့အသေးကင်ဆာကိုဖြစ်နိုင်ပါတယ်ဒါကြောင့်မလို့အရင်မတော့ပြင်မဲ့လေအသေးကင်ဆာဖြစ်နိုင်တဲ့အတွက်ကာကွယ်တဲ့နည်းလမ်းတွေကိုစနစ်တကျလေ့လာပြီးဆောင်ရွက်သွားဖို့အတွက်အကြံပြုချင်ပါတယ
်အသေးကင်ဆာယောဂမဖြစ်အောင်ရာနှုန်းပြည့်မကာကွယ်နိုင်ပေမဲ့ဖြစ်နိုင်ခြေတွေကိုရှော့ချပေးခြင်းဟာထိရောက်တဲ့ကာကွယ်မှုနည်းလမ်းတစ်ခုဖြစ်တယ်လို့သိရပါတယ်ယောဂကိုစောစီဖော်ထုတ်တွေ့ရှိပြီးကုသမှုခံယူနိုင်ခဲ့မယ်ဆိုရင်လည်းပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိနေတာကြောင့်အသေးကင်ဆာနဲ့ပတ်သက်တဲ့အချက်အလက်တွေကိုသိရှိအောင်လေ့လာပြီးကျူတင်ကာဝေးရေးတွေကိုလိုက်နာဆောင်ရွက်ဖို့လိုတယ်လို့ဒေါက်တာဦးမောကျော်နိုင်ကပြောပါတယ်။
အဲ့တော့အသေးကင်ဆာယောဂကတော့မဖြစ်အောင်လုံးလုံးမကာကွယ်နိုင်တော့လဲပဲဖြစ်နိုင်ခြေများတဲ့သူတွေမှာရှော့ချခြင်းအပြင်ဆရာတို့ကအသေးကင်ဆာဖြစ်နိုင်ခြေကိုရှော့ချနိုင်ပါတယ်။ပြီးတော့စောစီစွာတွေ့ရှိရင်လည်းကုသပျောက်ကင်းနိုင်တာဖြစ်တဲ့အတွက်ကြောင့်ဒီအသေးနဲ့ကင်ဆာနဲ့ပတ်သက်တဲ့အချက်လက်တွေကိုသိရှိပြီးတော့ကာကွယ်ရေးနည်းလမ်းတွေစောစီးစွာတွေ့ရှိရည်နည်းလမ်းတွေကိုဆောင်ရွက်မယ်ဆိုရင်အသေးကင်ဆာကြောင့်တေပြမှုနှုန်းကိုရှော့ချနိုင်ပါတယ်မိမိရဲ့အသေးကင်ဆာကြောင့်အသက်အန္တရာယ်ဖြစ်ပွားမှုကိုလည်းရှော့ချနိုင်မှာဖြစ်တဲ့အတွက်ဒီကြိုတင်ကာကွယ်ရေးလိုက်နာဆောင်ရွက်ကြဖို့အတွက်ကိုနောက်ဆုံးအနေနဲ့အကြံပြုချင်ပါတယ
်အသေးကင်ဆာယောဂကိုစောစောစီးသိရှိအောင်ဖော်ထုတ်စစ်ဆေးနိုင်တဲ့နည်းလမ်းတွေရှိနေပြီးကုသမှုနည်းလမ်းတွေကလည်းတိုးတက်ကောင်းမွန်လာနေတာကြောင့်ကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ရင်အသေးကင်ဆာယောဂရဲ့နောက်ဆက်တွဲစုကြူတွေကိုရှင်းချနိုင်တဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါ VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မမအသားကင်ပေးနိုင်တဲ့ဆက်ရုပ်တွေ၊ကြော်လော်ချက်ပြုတ်ပေးနိုင်တဲ့ဆက်ရုပ်တွေ၊ coffee ဖြော်ပေးနိုင်တဲ့ဆက်ရုပ်တွေ၊အရက်မျိုးစုံ၊ cocktail အရက်ဆက်ပေးနိုင်တဲ့ဆက်ရုပ်တွေစသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာသုံးဖို့ရည်ရွယ်တည်ထွင်တဲ့ဆက်ရုပ်တွေအစုံရှိနေပါတယ်။ဒါရမကအကျွေးစီးထက်ဝယ်ရတဲ့အချိုရည်ဘူးအယောက်ဆက်လိုမျိုးအစားအစာကိုအသင့်ပြင်ဆင်ပေးတဲ့ဆက်တွေလည်းရှိပါတယ်။ဒါပေမဲ့ဒီဆက်မျိုးတွေကိုတိတ်ပြီးတွင်တွင်ကြွကြွသုံးကြသေးတာမဟုတ်ပါဘူး။ COVID ကရောဂါဖြစ်ချိန်ကစလို့ဒီလိုဆက်ရုပ်တွေကိုသုံးဖို့စိတ်ဝင်စားသူတွေများလာတယ်လို့ American ပြည်ထောင်စု California ပြည်နယ်က Miso Robotics ဆိုတဲ့ဆက်ရုပ်ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ် Park Jordan ကပြောပါတယ်။အသားညက်ပါမဟုတ် Hamburger ဆိုင်တွေမှာအသားကင်တာအာလူးကြောင်းကြော်တာတွေလုပ်ပေးနိုင်မဲ့ Flippy လို့နာမည်ပေးထားတဲ့ဆက်ရုပ်လက်တံကိုတည်ထွင်နေတဲ့ကုမ္ပဏီဖြစ်ပါတယ်
။ You know since the pandemic the potentialfor this technology and also the demand for it has increased exponentially.
ကယောဂါကြီးစာပြေတွေကဒီနည်းပညာအတွက်လာလာတွေအများကြီးရှိလာသလိုဒီနည်းပညာကိုသုံးကျင်သူတွေအများများလာပါတယ်။ဆက်ရုပ်တွေချက်ပြုတ်ပြီးတာကပိုပြီးဘေးကင်းတယ်၊မြန်ဆန်တယ်၊အထူးသဖြင့်ဆိုင်ဝန်တန်းတွေရှော့ချထားရတဲ့အခြေအနေမျိုးမှာဆက်ရုပ်သုံးပြီးလုပ်ငန်းရပ်မတော့အောင်တွင်းတွင်းကျပ်ကျပ်လုပ်နိုင်ပါတယ
်။အဲ့ဒီ Flippy ဆက်ရုပ်လက်တံကြီးတစ်ခုကိုဒေါ်လာ3000ပေးရမှာဖြစ်ပြီးတော့ပြုပြင်ထိန်းသိမ်းစရိတ်ကတစ်လကိုဒေါ်လာ1500ဖြစ်ပါတယ်။အမေရိကန်ပြည်နယ်73ပြည်နယ်မှာဟမ်ဘာဂါဆိုင်ခွဲပေါင်း350ကျော်ရှိတဲ့ White Castle ဆိုတဲ့ဘာဂါဆိုင်ကြီးကတော့သူတို့ဆိုင်မှာ Flippy ဆက်ရုပ်လက်တံကြီးကိုအခုနှစ်2020ဆောင်းဥပောက်ကစပြီးတော့စမ်းသုံးတော့မှာပါဒီလိုစမ်းသုံးဖို့အတွက် White Castle နဲ့ Miso Robotics တို့ကြားမှာစကားပြောနေတာတစ်နှစ်လောက်ရှိနေပေမဲ့ COVID ကရောဂါဖြစ်လာချိန်မှာမြန်မြန်အကောင့်ထဲပို့ဖို့ဖြစ်လာရတယ်လို့ White Castle ကုမ္ပဏီဒုတိယဥက္ကဋ္ဌ Jamie Richardson ကပြောပါတယ်ချက်တဲ့နေရာမှာဆက်ရုပ်တွေကိုထားလိုက်တဲ့အတွက်ဆိုင်ဝန်တန်းတွေအနေနဲ့စပွဲကလထိုင်တွေပိုတက်တန့်ရှင်းတာအော်ဒါလက္ခဏာတွေကိုပို့ပြီးလုပ်နိုင်မယ်လို့သူကဆိုပါတယ်
And it's actually something we don't view as a replacement for workers
ဆက်ရုပ်တွေကိုဝန်တန်းတွေနေရာမှာအစားထိုးတယ်လို့ကျွန်တော်တို့ကမမြင်ပါဘူးလုပ်ငန်းခွင်မှာပို့ပြီးတော့အလုပ်တွင်ကျအောင်ဆက်ရုပ်တွေနဲ့အားဖြည့်တယ်လို့ပဲမြင်ပါတယ်ချက်တဲ့ပြုတ်တဲ့နေရာမှာဆက်ရုပ်တွေကိုတုံးလိုက်တဲ့အတွက်ဝန်ထမ်းတွေကတခြားဝန်ဆောင်မှုပိုင်းကိုပို့ပြီးတော့အာရုံစိုက်နိုင်ကြမှာဖြစ်ပါတယ်
ကိုဗစ်ကရောဂါစဖြစ်ပြီးနောက်ပိုင်းမှာစားတောက်ဆိုင်တဲ့အရက်ပါတချို့ကဝန်ထမ်းတချို့ကူးလို့ဆိုင်တွေပြန်ပိတ်ရတာရှိပါတယ်။အစားအသောက်ဝယ်စားသူတွေဘက်ကလည်းအစားအသောက်ပြင်ဆင်ပေးသူတွေနဲ့ပတ်သက်လို့စိုးရိမ်မှုတချို့ရှိလာပါတယ်။ဒီလိုအခြေအနေမှာဆက်ရုပ်တွေကိုတုံးရင်စားသုံးသူတွေဘက်ကပို့ပြီးတော့စိတ်ချကြလိမ့်မယ်လို့လည်း White Castle Burger လုပ်ငန်းကြီးရဲ့ဒုတိယဥက္ကဋ္ဌ Richardson ကမြင်ပါတယ်။
That a touch-free environment is important to customers that we want to do
စားသုံးသူတွေအတွက်ကဘာနဲ့မှမထိတွေ့ရလေကောင်းလေပဲဆိုတော့ဒီလိုအချက်ကိုဖြည့်နိုင်မှုအတွက်ကျွန်တော်တို့ကနီးပညာသုံးပြီးတော့အတတ်နိုင်ဆုံးဆက်ရုပ်တွေနဲ့အားဖြည့်တာမျိုးလုပ်ချင်တာပ
ါအစားအသောက်ရောင်းသူတွေဝယ်သူတွေကြားထိတွေ့ဆက်ဆံမှုနည်းနိုင်တဲ့မြနည်းအောင်လုပ်နေကြတဲ့အခြေအနေမှာ ဝင်တန်းလုံးဝမလိုတဲ့ဆက်ရုပ်သုံးဆိုင်လေးတွေကိုအာရုံစိုက်လာကြပါတယ်။ Blended ဆိုတဲ့ Silicon Valley ကတက်တက်ဆဆက်ရုပ်ကုမ္ပဏီကတော့လူလူချင်းထိတွေ့စရာလုံးဝမလိုပဲတည်တည်ဖြော်ရည်ဖြော်ပေးနိုင်တဲ့ဆက်ရုပ်ကိုတီထွင်ထားပါတယ်။ဆက်ရုပ်လို့ပြောမယ့်အစားဆက်ရုပ်ဆိုင်ကအသေးစားလေးလို့ပြောရင်ပိုမှန်မယ်ထင်ပါတယ်
။ So Blended is a completely autonomous and contactless robotic kiosk.
Blended ဆက်ကလူလုံးဝမလိုပဲလက်လက်ဆက်ဆက်ရတာရှိတဲ့တည်တည်ဖြော်ရည်ကိုဆက်ရုပ်ကဖြော်ပေးမယ်ဆိုင်အသေးစားလေးဖြစ်ပါတယ်။ကိုချဲ့တဲ့အသီးနှံတွေကို touch screen ပေါ်မှာစိတ်ချကိုယ်ရရွေးချယ်ပြီးဖြော်ရည်မှာတောင့်နိုင်မဲ့ဆိုင်လေးဖြစ်ပါတယ်။
Blended company ကိုတည်ထောင်သူအမှုဆောင်အရာရှိချုပ် Vipin Jain ဖြစ်ပါတယ်။ Food Court တွေမှာတွေ့ရတဲ့ဆိုင်ငန်းတစ်ဆိုင်စာလောက်ရှိတဲ့ဆိုင်လေးမှာ Blended ဆက်ရုပ်လက်တံကအသီးတွေကိုသူ့ဘာသာရွေးချယ်ပြီးတော့ဖြော်ရည်ဇက်ထဲရောထဲဖြော်ပေးပါတယ်။ဆက်ရုပ်ဆိုင်မှာ order လက်ခံနိုင်တဲ့ touch screen ပေါ်ကနေပဲဖြစ်ဖြစ် smartphone app ပေါ်ကနေပဲဖြစ်ဖြစ်ကိုကြိုက်တဲ့တည်မျိုးစုံကိုမှာပြီးတော့ဖြော်ရည်ကိုစောင့်ယူရုံပါပဲ။ order လက်ခံတဲ့ဝန်ထမ်းမလိုသလိုဖြော်ရည်ဖြော်ပေးတဲ့ဝန်ထမ်းလည်းမလိုပါဘူး။ကုန်သွားတဲ့တည်တီးတွေကိုသူ့နေရာမှာသူပြန်ဖြည့်ပေးဖို့ပဲလိုပါတယ်။အဲဒီလိုမျိုးအလိုအလျောက်တည်တီးဖြော်ရည်ဖြော်ပေးတဲ့ blended ဆက်ရုပ်ဆိုင်လေးတွေကိုကက်ယောဂါမတိုင်ခင်က San Francisco မြို့တစ်ဝိုက်မှာသာတွေ့ရပေမဲ့အခုတော့ဆေးရုံတွေ၊ကုမ္ပဏီရုံတွေ၊ဈေးဆိုင်တွေ၊ shopping mall တွေမှာ blended တည်တီးဖြော်ရည်ဆက်ရုပ်ဆိုင်တွေထားဖို့အတွက် blended ကုမ္ပဏီနဲ့ဆွေးနွေးမှုတွေလုပ်နေကြပါပြီ။ blended လိုပဲအယူအဆမျိုးစုံကိုရောစားကြတဲ့ဆလတ်ကိုအလိုအလျောက်ပြင်ဆင်ပေးနိုင်တဲ့ဆယ်လီဆိုတဲ့ဆက်ရုပ်ကိုလိုချင်လို့စုံစမ်းသူတွေပုံများလာတယ်လို့တီထွင်ထားတဲ့ Chowbotic ကုမ္ပဏီကပြောပါတယ်။ဒီကုမ္ပဏီကလည်း American ပြည်ထောင်စု California ပြည်နယ်ထဲမှာပဲအခြေစိုက်ပါတယ်။ဆယ်လီဆက်ရုပ်ကတော့ရေခဲတက်တာတစ်ခုစာလောက်အရွယ်ရှိပါတယ်။အဲဒီဆက်မှာလည်းသူ့ရဲ့ touch screen menu ပေါ်ကနေကိုစားချင်တဲ့အမယ်ကိုရွေးချယ်မှားလိုက်တာနဲ့အလိုအလျောက်ရောပီးသားဆလတ်တစ်ပွဲကိုပြင်ဆင်ပေးမှာဖြစ်ပါတယ်။American dollar 3000 ခွဲကျတဲ့ဒီဆက်ရုပ်ဆိုင်လေးတွေကို COVID ကရောဂါမဖြစ်ခင်တုန်းကဆေးရုံတွေတက္ကသိုလ်ကျောင်းတွေမှာထားဖို့ဆက်ပေါင်း100ကျော်ပဲရောင်းနိုင်ခဲ့တာပါအခုတော့ဆက်ရုပ်ဆိုင်အယောက်က60ရာခိုင်နှုန်းအထိတက်သွားတယ်လို့အမှုဆောင်အရာရှိချုပ် Rick Wilmer ကပြောပါတယ်
It's food automation and it's definitely coming and COVID's going to accelerate it.
စားသောက်ပြင်ဆင်ပြီးတဲ့ဆေးရုံမျိုးတွေကိုတုံးလာကြမှသိကြပါရယ် COVID ကြောင့်မလို့ပူတော်မှမြင်မြန်တုံးလာကြပါလိမ့်မယ်ကိုအတွက်စားတော့ပြင်ဆင်ချက်ပြုတ်ပြီးရသူစီကားတစ်ဆင်ယောဂရီကူးမလားဆိုတဲ့စိုးရိမ်မှုတွေကရှိနေကြတာကိုဒါကြောင့်မလို့လူတွေနေရာမှာဆက်တွေနဲ့အစားထိုးလိုက်လို့ရှင်စားသုံးသူတွေဘက်ကပို့ပြီးတော့ဘေးကင်းတယ်လို့ခံစားကြပါလိမ့်မယ
်အခုလိုအစားတောက်တွေကိုအစ်စ်ပြင်ဆင်ပေးနိုင်တဲ့ဆက်ရုပ်တွေဆက်ရုပ်ဆိုင်လေးတွေကိုဗစ်ကြောင့်ပို့ပြီးတော့အလုပ်ဖြစ်လာတာတွေ့နေရပေမဲ့ရေရှည်မှာတော့အောင်မြင်ပါမလားလို့မေးခွန်းထုတ်နေကြသူတွေလည်းရှိပါတယ်ကယ်လီဖိုးနီးယားအခြေစိုက် Institute for the Future ဆိုတဲ့သုတေသနလုပ်ငန်းကအနာဂတ်အစားအသောက်ဆိုင်ရာလည်လာသူ Max Adler ကလည်းအဲ့ထဲမှာတယောက်ပါပါတယ
်။ To me the value proposition kind of works but I'm still skeptical that
ဆက်ရုပ်တွေလုံနိုင်မယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်။ဒါပေမဲ့သူတို့အရင်အောင်မြင်မယ်လို့တော့မထင်ပါဘူး။ကက်ယောဂါဖြစ်နေချိန်မှာအောင်မြင်မယ်ဆိုတာမှန်ပေမဲ့ခဏလေးတွေပေါ်လာကြသလိုမကြခင်မှာပျောက်သွားကြပါလိမ့်မယ
်။အစားကောင်းတစ်ခုဖြစ်ဖို့အသေးအချာရွေးချယ်ချက်ပြုတ်ပြင်ဆင်ပေးတဲ့စဖို့မှုတွေကိုတော့ဒီဆက်ရုပ်တွေကအစားထိုးနိုင်မှာမဟုတ်ဘူးလို့သူကလက်ခံထားတာပါ။လူတွေမလို့ပဲဆက်တွေတုံးပြီးတော့အစားအသောက်တွေကိုပြင်ဆင်ပေးတာမျိုးကိုအလွဲတကူအသင့်စားအစားအသောက်တွေရောင်းကြတဲ့ fast food ဆိုင်မျိုးတွေ၊ဆေးရုံတွေ၊ကျောင်းတွေ၊ shopping mall တွေမှာပို့ပြီးတော့တွေးလာရနိုင်တာကတော့တေချာပါတယ်ရှင်။ကျမစုမြတ်မမ
။အခုဆက်လက်ပြီးသတင်းအချင်းချုပ်တွေကိုတင်ပြမှာပါ။American ဆေးဝါးကုမ္ပဏီကြီး Pfizer နဲ့ German ဇီဝနည်းပညာကုမ္ပဏီ BioNTech SE တို့ပူးတွဲဆန်းသက်တီထွင်နေတဲ့ COVID-19 ကာကွယ်ဆေးအောင်မြင်မယ်ဆိုရင်ကာကွယ်ဆေးထုတ်လုပ်ဖို့ Pfizer ကုမ္ပဏီကို American အစိုးရကဒေါ်လာ 1.95 ဘီလီယံထောက်ပံ့မှုရှိပြီးဂျာမန်နည်းပညာကုမ္ပဏီကိုတော့ဒေါ်လာသန်း100ထောက်ပံ့ဖို့ရှိပါတယ်။ဂျပန်နိုင်ငံတိုကျိုမှာ COVID-19 ဖြစ်ပွားမှုနှုန်းမြင့်တက်လာတာကြောင့်လာမယ့်နေရာဒီအားလက်ရဲ့အများပြည်သူပိတ်ရက်၄ရက်မှာနေအိမ်တွေကနေအပြင်မထွက်ကြဖို့တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုကီကပုတ်တဖူးနေ့မှာပန်ကြားခဲ့ပါတယ်။American ညာနာပစ္စည်းမူပိုင်ခွင့်ကိုတရုတ်ဘက်ကမကြာခဏခိုးယူမှုကြောင့် Texas ပြည်နယ် Houston ကတရုတ်ကောင်စီဝင်ရုံးကိုပိတ်ပစ်ဖို့အမိန့်ပေးခဲ့ကြောင်းဒိမတ်နိုင်ငံကိုရောက်ရှိနေတဲ့ American နိုင်ငံသားဝင်ကြီး Mike Pompeo ကဗုဒ္ဓဖူးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့တောင်းဆိုနေတဲ့တက်ကြွလှုပ်ရှားသူတွေကိုဖြိုခွင်းနှိမ်နင်းမှုတွေလှုပ်ဆောင်လာနေတာကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံနေရပါတယ်ထ ိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုနဲ့ကရင်တိုင်းသား22ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ဟာထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့သူတို့ရွာကနတ်ဆရာရဲ့မိတ်ဆွေကိုကယ်တင်ဖို့အတွက်ထိုင်းနိုင်ငံထဲကိုတရားမဝင်ခိုးဝင်လာတာဖြစ်တယ်လို့ဆိုပါတယ်ရှင်။VOA မြန်မာပိုင်းရဲ့တင်းလာနေတဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.